Welcome to the Voice of America in Burmese.
Washington Radio View American Tangani, Natalia Novamala Nye, Tanila Nimanakin season ago, Yamasano Dimin at Chana Igani Kononaiti, Lenomita Nasali Lizen and Azit, Lenamita Tia Gozerugani, Tom and Penny Babi, Jama Kimio Tapa, Dimanakin the Henugo, Punyawe on it to Jobia Pivane. American Tamara Yuka Wu, Ingani Machimparoma Tippi, Tanin Rene Male, Republican Party Gatamara Donald Trump. Democratic Party got Pian Bet Joe Biden Noha. Through no attainment, Shimbia Bushi, Dinner Rigo Doyalpi, a Bian Mesra Nijabari, Samara Trumka, Michigan, Iowa, Nagorolina, Georgia, Ne, Florida Dinner in Malulu Sue, Puri, Jambanipi, Joe Biden Garo, Pennsylvania Dinner, Philadelphia, Mingon, Georgia, Matipari, Sanini Garo, Samara Trumka, Pennsylvania Dinner, Mesra Gedalo, Tutamara Hong, Joe Biden Garo, Michigan Dinner Go Doyal Kira Pippi, Elima, Tamara Hong Barrett Obama, Formazon Jenkin, Joe Biden, do Mayor Begin Abba, and how such out Yuka Buranga, Pennsylvania, Ma Trumka, Mayor Nangeta, and Naya Gavime, a who Yuka Buer Joe Sitan Rimaro, Biden got Trumpe, Bani Radria Bari, Sanini Tiso, American Nangana Goose and Natanjoga, Joe Dime, Beta Gabi Pipari. Britain Hagavata Loma, COVID 19 Goose and Candle, Tatanjo Dore. No one mom yap Ningam Silabavi, American John Hopkins Tekaduga Gauri Sitanya, Tanigrini saw by Mabe, Britain Ningama Dioga Goose Candle, Tatancho Shibi, Tisumaduga, Lita Wedge of Tetuakiraba, Dioga Goose and Dudia Chi Dolani Raja, Tanangalong Tantan and Lockdown Chapigum, Donso Hurri, Tanimba Neti Jagger Pira Noma, Sunny Nigara, Britain Unito Boris Johnsonga, Europa Dither and Ningan Repite, Pinti Jamine, Belgium Dulube.
We will always take a decision in the national interest.
Based on the information we have. Tioga Gusa Kandu, Gordon Jobi, Tisuaduga, Nathan Tongdon Joshibari, Gavadalo Gusa Kandu Garo, Lisa Chowdan Jobi, Tisuaduga, Titatama Nathan Shibari. Belarus Nangamaro, Ogola Goye, and Yempo with Amara Jacob went out by, as soon as Sanjan Sanapiamu Ripsipuaniama, the Ningri Nigaro, Miro Minxma, Sanapiadu, Niajo, Pankangiabari, Tamara Alexander Luca Shango, Nokta Bibone, Jacob with the Chimpa Bibu. Nizin Lulu Downsu Sana Piani Jarapi, the Ningri Nigaro, Minx Numa, Taumon Yazo, Chita Sana Piagi Jaraba, a pankaradu Alung Lulu, Minx Numa, the Tangling Tarelu, Yasna Luquin Shoshare Puega Piovari, a pankaradu Rema, the Renda Liu Bowenby, the Ugar of Pimentana, Yena Kangiarelu, Belarus, the Renda Mania Puega Piovari, Sana Pia Lugo Yeriga, Dobe, Nayo Bone, Dobe, Luzu Quegeraba. Mixer San Apiabuma, those who quabble to a jagger three pere, Lede become who relocated Anna Benriga Piovali. Anna Benriga Quintujam Yabe Piruke San Apiabuere, Lulu Lundomu Shizebune, the Albury Somoye to Lualu Losandalo, Nero Comdiga Piovali. Nagono Carabatita, a yin a patati, Armenian and Azerbaijan Roja, Taiwari, a Yatarigo Pima Matabo, the Voto Nijago Chopalpi, Lune Yakodrigo, Seninica Pica Kerelo. Nepet, a piano, and Taman Susrani Javari, the Nangan Nangan Jai Wunjiriha, Dinde, Rashane, American Thundermanuin at Dupilute, Geneva Sunibuama, the Vortunija Yagera Pippi, Nayuan Jumavin, Nepet de Camuri, Jampi Pipwa Geraba, Sataman Sakunema Satin, Taibur Sulta Pudre, Saruta, Jampi Pika Jesse, the Vortunija Go, OSC, Minx Apoga, Pudre Chija Pigera Pipari, Nagano Gorabet Didaha. Azerbaijan Paina Tema Shibime, Rima Nitain de Rigaro, Armenia Ripipari, Napet de Somuha, Marong Lakti Shina Nelu, Russia got Kaman Tabari.
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတင်းနေလာနေမနေ့ခင် VOE ရဲ့သတင်းတွေကိုတင်ဆက်နေပါတယ်ကိုဗစ်ကိုကူးစက်မှုရာနေကြီးဆက်ရှိနေတဲ့မြန်မာနိုင်ငံမှာနိုဝင်ဘာ၈ရက်ကျင်းပမဲ့ရွေးကောက်ပွဲနေ့ရောက်ရင်ပြည်သူတွေကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုတတိမလဲရအောင်လို့ကျန်းမာရေးဝန်ကြီးဌာနနဲ့ရွေးကောက်ပွဲကော်မရှင်တို့ကူးပေါင်းပြီးမဲယုံတဝိုက်မှာအထူးရတဖွဲ့ဝင်တွေကကူညီတတိပေးသွားမှာဖြစ်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါက်တာသန်းနိုင်စိုးက VOA ကိုပြောပါတယ်ကျွန်
တော်ခင်ဗျားဆလာတွေကဒီကပ်ပေါ်သွားလေးနေပြီးတော့ကြီးတွေ့မှုရှင်နဲ့နေအောင်ဒီမှန်တာအဓိကတော့ကျွန်တော်တို့ဒီတန်းစီရဲ့နေရာဓာတ်ပုံရဲ့နေရာမှာစမတ်ချုပ်ပြီးတော့ဟိုစကားပြောမဲ့လူအဲကွန်ဆာမဲ့လူ3000မဲ့လူဒါလည်းရှိနေတယ်ပေါ့နော်။အာမျိုးတွေကကျွန်တော်ကျူပြင်းစဉ်းစားတဲ့အချိန်မှာဒါပဲစဉ်းစားရတဲ့ကိစ္စဖြစ်တယ်ကြာ။ဒါတော့ဒီလိုနေရာမျိုးမှာဒီလိုကိစ္စတွေမရှိရအောင်ပေါ့နော်။အဲ့လိုသူရဲ့လူပုဂ္ဂိုလ်မျိုးတွေကဒါတောက်ချောက်ပြီးတော့ဒါဒီလိုပြောကြပြီးမှဖြစ်တယ
်။ဒါအပြင်မင်းရုံအဝင်ထွက်မှာလက်ပိုးတက်ဆေးရည်တွေဖြန်းပေးမှဖြစ်တယ်လို့နှာခေါင်းဆီးတွေကိုလည်းဝင်ငှသွားမယ်လို့ဆိုပါတယ်။အခုချိန်ဒီမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 53,400 ကျော်နဲ့သေဆုံးသူစုစုပေါင်း 1,258 ဦးရှိသွားပြီဖြစ်ပါတယ်။အော်တိုဘာ26ကနေ31ရက်နေ့ထိစာရင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာတစ်ပတ်အတွင်းနေ့စဉ်ကိုဗစ်ကူးစက်မှု 1,000 ကျော်ကနေ 1,400 ကျော်အထိရှိခဲ့ရာကနိုဝင်ဘာ1ရက်နေ့မှာတော့ကူးစက်သူ699ဦးသာရှိတဲ့အတွက်ရုတ်တရက်တိတိတသားကျဆင်းသွားတဲ့သဘောဖြစ်ပါတယ်ခင်ဗျာ။ဒီကြောင့်လည်းပတ်သက်ပြီးဒေါက်တာတန်းနိုင်စိုးနဲ့ဆက်သွယ်မေးမြန်းထားတာကိုသတင်းတွေပြီးမှနားဆင်ရပါမယ်ခင်ဗျာ။ထိုင်းပြည်လုံခြုံရေးအာဏာကိုကန့်သတ်လျှော့ချဖို့လာပေါင်းများစွာဆန္ဒပြတောင်းဆိုနေသူတွေကိုသူ့အနေနဲ့မြစ်တာမပြတ်ချစ်ခင်ပါကြောင်းထိုင်းပြည်ဝစီယာလောင်ကွန်းကပထမဆုံးအချိန်လူသိရှင်ကြားပြောဆိုလိုက်ပါတယ်။ပြည်သူတွေအားလုံးကိုတပြေးညီချစ်ပါတယ်လို့ထိုင်းပြည်ဝစီယာလောင်ကွန်းကထိုင်းရုတ်တန် Channel 4နဲ့မေးမြန်းစင်မှာဖြေကြားခဲ့တာပါ။ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလိုင်းလျောဖို့ဆန္ဒရှိပါသလားဆိုတဲ့မေးခွန်းကိုတော့ထိုင်းပြည်ကထိုင်းနိုင်ငံဟာနှစ်ဖက်ညီနိုင်ဆောင်ရွက်တတ်တဲ့နိုင်ငံမျိုးဖြစ်တယ်လို့သာဖြေကြားပါတယ်။ထိုင်းဆန္ဒပြပွဲတွေကိုကျောင်းသားအများစုကဥဆောင်နေပြီးအဓိကအားဖြင့်ဝန်ကြီးချုပ်ပရာယွတ်နှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။ဒီချိန်ထဲမှာပဲထိုင်းပြည်စနစ်ကိုအပြောင်းလဲလုပ်ဖို့တောင်းဆိုလာကြပါတယ်။ထိုင်းပြည်ကိုဝေဖန်စော်ကားရင်နှိရှိထောင်နှံတတ်မှတ်ထားတဲ့ထိုင်းနိုင်ငံမှာဘရင်စနစ်ပြောင်းလဲပေးဖို့ဆိုတဲ့အခုလိုလှုပ်ရှားမှုမျိုးမကြုံစဘူးထွက်ပေါ်လာတာပါ။လူငယ်များစုဦးဆောင်တဲ့ Time Future Forward Party ကိုဖျက်သိမ်းလိုက်တဲ့ February 1ကစလို့ထိုင်းနိုင်ငံမှာဆန္ဒပြပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ဒေသညီညာမှုတောင်းလျှောက်ဖြစ်နေတဲ့အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့မနေ့ကလည်း New Delhi မြို့တော်ရဲ့ကောင်းကင်တစ်ခုလုံးမိခိုးမြူတွေလွှမ်းခြုံထားတဲ့အခြေအနေမှာရှိခဲ့ပါတယ်။ New Delhi ရဲ့လေထုတန့်စင်မှုအဆင့်ဆက်လက်ကျဆင်းလာရာကတနင်္ဂနွေနေ့မှာတော့ဆိုးဝါးတဲ့အခြေအနေပဲကူးလာပြီးလေထုတန့်စင်မှုအညွန်ကိန်းEQ ဟာ384အထိကျသွားပါတယ်။ New Delhi မြို့မှာမနက်ခင်းလမ်းလျှောက်ထွက်သူတို့ကတော့သူစီမာငကူကပန်းနာရင်ကျက်ယောဂမရှိပေမဲ့အခုချိန်မှာရင်ကျက်သမားတယောက်လိုခံစားနေရကြောင်းပြောပါတယ်။လေတုညဉ့်မှုဒီတိုင်းရက်ရှည်ကြလာမယ်ဆိုရင်ရက်စီဆက်တာအသားရည်ဆက်ဖြင်းတာအချားဆွေးရင်ပွဲကြားမာရည်ပြဿနာတွေတက်လာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းလူဆုံးကျွမ်းကြီးကိုတနင်္ဂနွေနေ့ကမဟာအင်အားကြီးဂူနီတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားတဲ့အတွက်လန်တလောစင်းရင်အရအနည်းဆုံးလူ10ဦးသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဂူနီမုန်တိုင်းကြောင့်လျှက်စင်ပြီးပြတ်တာလမ်းမအဆောက်အုံတွေပျက်စီးတာရေလွှမ်းမှုတာတွေကြုံရပါတယ်။ဒါပေမဲ့အဲ့ဒီကျွန်းရဲ့ဗီကိုဒေတာနှစ်နေရာမှာမြေပြိုကျတာဖြစ်ခဲ့ပြီးတဲ့နောက်မုန်တိုင်းအားပြော့သွားတဲ့အတွက်မိုးလေဝသဌာနကတိုင်ဖုန်းမုန်တိုင်းအန်ဒီရဲ့အဆင့်ကိုရှော့ချလိုက်ပါတယ်။လာမယ့်ရက်ပိုင်းအတွင်းလူဆုံကျွန်းနဲ့ဒေတာတဝိုက်ကိုနောက်ထပ်မုန်တိုင်းတစ်ခုဥတီတိုက်ခတ်လာနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ ဒီနေ့လာနေမနေ့ကင် VOE ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာပါအခုချိန်အားစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ
်သောရရှင်များရှင်ကျမသိန်းကြီးထိုက်ပါမြန်မာနိုင်ငံရဲ့ခွဲခြားဆက်ဆံထားတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကြောင့် ရှိသတင်းပတ်ကျင်းပမယ်မြန်မာရွေးကောက်ပွဲတရားမျှတမှုဟာမေကွန်ထုတ်စရာဖြစ်နေပြီးနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆိုရာမှာထိခိုက်နိုင်ခြေရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကသတိပေးထားတာပါဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလင်းဗီအိုရဲ့အတွက်သတင်းဆောင်ပါပေးပို့ထားတာကိုပြောပြပေးပါမယ်ရှင် နွေမာလာရှိရဲ့ကျင်းပမယ်မြန်မာရွေးကောက်ပွဲအကျိုးကာလမှာစီးမြန်တတ်မှတ်ချက်တွေချမှတ်ကျစ်တုံးမှုကြောင့်နိုင်ငံရေးလုပ်ငန်းစဉ်အတွင်းပြည်သူတွေရဲ့ပါဝင်ခွင့်ကိုထပ်ပြီးအကန့်အသတ်ဖြစ်စေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကပြောပါတယ်အများစုရိုက်ခတ်ခံရသူတွေကတော့ရခိုင်ပြည်နယ်ရင်းကရခိုင်တိုင်းရင်းသားလူထုနဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်ရိုဟင်ဂျာဆ ောင့်အထူးသဖြင့်ဒီလူနည်းစုတွေရဲ့မဲပေးကွန်ဆုံးရှုံးသွားစေတယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရာရာဗီနာရှမ်တာစနီက VOE ကိုပြောပါတယ
် So even where they would have otherwise been able to vote
မဲပေးနိုင်ပေမဲ့လည်းမြို့နယ်အတော်များများမှာရွေးကောက်ပွဲကမလုပ်နိုင်ပါဘူးတဲ့နိုင်ငံတော်မှာရွေးကောက်ပွဲမလုပ်တာ56မြို့နယ်ရှိပြီးအဲ့ဒီထဲမှာရခိုင်မှာမဲပေးခွင့်မရတဲ့မြို့နယ်9ခုပါဝင်ပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ
် In their entirety cannot vote
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တရင်ချက်လက်ရရှိခွင့်ကန့်သတ်ချက်တွေကိုတော့ကုလသမဂ္ဂလူ့အခွင့်အရေးရုံးကစက်တိုက်ဝေဖန်နေတာပါရခိုင်နဲ့ချင်းပြည်နယ်အတွင်းကမြို့နယ်ရှိခုမှာအင်တာနက်ဆက်ပြီးပိတ်ထားတာကြောင့်ဒေသခံတွေကြားသတင်းဖယ်လှယ်ရေးအကြီးအကျယ်ဟန့်တာဖြစ်စေတယ်လို့လည်းမှတ်ချက်ပေးပါတယ်။နိုင်ငံတွင်ကိုဗစ် -19 အခြေအနေပိုဆိုးလာနေတဲ့အချက်ကိုသုံးပြီးတပ်မတ်ဒေသတချို့မှာအသွားလာကန့်သတ်တားမြစ်ချက်တွေချမှတ်ထားတယ်လို့လည်းပြောခွင့်ရရှန်တာစနီကပြောပါတယ
် And in the context of these orders as well for example
ဒီညွန်ကြားချက်တွေကိုချိမဲ့ဆိုရင်လေဥပမာအားဖြင့်သတင်းတောက်တွေကိုမဖြစ်မနေအပြင်ထွက်เสียမလို့သူတွေအဖြစ်သတ်မှတ်ထားပါတယ်ဒီအချက်ဟာဆိုရင်သတင်းသမားတွေအပြင်ထွက်ပြီးရွေးကောက်ပွဲသတင်းတွေရယူဖို့မဲဆွယ်စည်းရုံးမှုတွေမှာမုန်းတီးစီရေလှုံ့ဆော်ပြောဆိုတာတွေမဲပေးခွင့်ဆုံးရှုံးတာတွေကိုသတိယူဖို့လည်းအတားဆီးဖြစ်စေပါတယ်ဒီဒါရီအလုံးဟာတိတ်ပြီးစိုးရိမ်စရာကောင်းပါလေလို့ပြောခွင့်ရရှမ်တာစင်နီပြောဆိုသွားတာဖြစ်ပါတယ်။အစိုးရတာဝန်ရှိသူတွေကိုယ်စလဲလောင်းတွေအနေနဲ့မုန်းတိမှုအရေးလှုပ်ဆော်ပြောဆိုမှုတွေကိုအစိုးရဘက်ကပြက်ပြက်သားသားရှုတ်ချပြီးတီးခံမှုနဲ့ခွဲခြားဆက်ဆံမှုမရှိစေရေးမြင့်တင်ဆောင်ရွက်သွားဖို့လေကုလသမဂ္ဂအေဂျင်စီကတောင်းဆိုပါတယ်။နိုင်ငံရေးမှာပါဝင်ခွင့်ကိုအမှကန်ချက်ပေးနိုင်ရေးအတွက်အစိုးရဘက်ကဆောင်ရွက်ဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးရုံးကတိုက်တွန်းထားပါတယ်ရှင်။ကျမသိန်းကြီးထိုက်ပါ
။ကျွန်တော်ဝင်းမင်းပါ။မြန်မာနိုင်ငံမှာကိုဗစ်စစ်နှုန်းကအရင်ရက်ပိုင်းအတွင်းကတထောင်ကျော်ဝန်းကျင်ကျခဲ့ရကနေမနေ့တနင်္ဂနွေနေ့ကတော့4000ကျော်အထိရုတ်တရက်ကျဆင်းသွားတဲ့အပေါ်ကျမရင်းနဲ့အကစားဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စုကပိုးထွေနှုန်းနဲ့သေဆုံးနှုန်းပါကျလာပေမဲ့ဘိုးဘွားရီတာမာလိုအစုလိုက်ကူးစက်မှုကတော့စိုးရိမ်နေရသေးတယ်လို့ပြောကစစ်နှုံးကြရခြင်းကိုအခုလိုစရှင်းပြပါလေ
။အော်ဒါတော့အရှင်းပါလေကြာ။ဘယ်ရောက်စပိုင်းမှာဒီလူကြီးတွေတော်ပြီလို့ရှင်းနေခေါ်တာပေါ့နော်။သိသိရမဲ့လူတွေကလည်းကျွန်တော်အားသာဖြစ်နေပါသိရတာပေါ့။အဲတော့ဥမာလေဒီဖြတ်ဒရိုက်ဘာလို့ဟာမျိုးကြီး။အပြည့်အစကတော့ချုပ်ကောက်ဝဲအတွက်အုပ်စုတွေလည်းကျွန်တော်ဖြစ်တယ်ပေါ့နော်။ဖူးရဲလို့ဟာမျိုးပေါ့နော်။အများကြီးဖြစ်ရတယ်။ဒါပေမဲ့ contact တွေကလည်းဖြစ်တယ်။သိသိရတာများတယ်ပေါ့နော်။အခုဘာဝင်ရတော့ဒီသူ့ဟာကြီးတော်များလည်းစိတ်သေးသေးဖြစ်ပြီပေါ့နော်အဲ့ဒါကြောင့်ဒီနေ့နေ့ပေါ့နော်ဒီတည်းနေ့ရဲ့ဒီ၃ရက်ဒီမှာဒီစိတ်ရရဲ့လုပ်လို့ရနေနေတာပေါ့နောက်တစ်ခုကဒီ case များလေးဓာတ်လေးဒီ contractual တွေအနေနဲ့များများသိရလေပေါ့နော် client center ရောက်တာအများလေးဒီကြောင့်ဒီ case များတာနေအများပေါ့ကျွန်တော်ကဒီ contract ဘိုင်းသိရတာနေခုနပြောတဲ့ဒီလူနာရေးနေလေဒီ contract တွေနေလေဒီ quarantine နေနေလေပေါ့နော်အဲ့ဒါကြောင့်ကျွန်တော်ပြရလည်းကနေလာဘာလို့ဘာဒီနေရာမှာလဲဆရာဒီ absolute နေမှာကြီးကြည့်ရတော့ဆိုင်ကျွန်တော်ကတော့ positive rate လေးကိုကြည့်နေတာပေါ့ဆရာ positive rate နေတော့ကျွန်တော်ကြားတယ်ပေါ့နော်ဒီနေရာကျွန်တော်ရှစ်ဆောင်နေဖြစ်တဲ့အချိန်မှာ699ရင်းက600000အောက်ကိုကြားတယ်ပေါ့နော
်ဟုတ်ကဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အရာရှိတွေကိုစစ်ဆေးရမှာလဲခုနကအထူးရဲ့လို့ဝန်တန်းတွေရောပေါ့နော်ထူးခြားမှုရောရှိခဲ့လား
ထူးခြားတော့မရှိပါဘူးဆရာကျွန်တော်တော့ဒီပိုးတွေ့ရများတဲ့ area လေးတော့နည်းနည်းတွေ့ရတယ်ဒါပေမဲ့ stressor ကြီးရောဆရာကနည်းနည်းလေးပါပဲအများကြီးတက်ပြီးတော့ဟိုစိုးရိမ်ရတော့အကောင်းတဲ့နေထားပါတော့နော်ပိုးတွေ့နေ site ပါတဲ့နေတန်းတော်တဲ့နေ လေမရှိပါဘူးကျွန်တော်ဒီအများဆုံးတွေ့ရနေတာမှာပြည်သားဆန်ပြည်သားဆန်ပါနော်ဒါလည်းဒီကစားအုပ်စုတွေမှာပဲတွေ့ရအခြားဧရိယာတွေနဲ့ဆက်ဆံနေမှရှိရတာပဲဆိုပြီးပါနော
်ဟုတ်ကဲ့ဆရာဒီနေရာမှာသေဆုံးမှုလည်းတစုံတရာတော့ကျလာတဲ့သဘောတွေ့ရတယ်ဆရာနော်အဲ့ဒီအပေါ်မှာရောဘယ်လိုထူကြမှုတွေ့မိလဲ
ဟုတ်ကဲ့ဒီတော့အမကြတယ်ဒီတော့အမကြတယ်ကျွန်တော်တို့ပါကနော်တုံးကျဲကျော်အမကြအနေနဲ့ဆဲကျော်အဲ့လိုမျိုးခိုင်းနေကြလာတယ်နော်။ဒါရီကလည်းကောင်းတဲ့ချက်ပေါ့။ကျွန်တော်ကဘယ်နေရာမှာပြီးပြတာလဲဆိုတော့ကျွန်တော်ကဒီသိရုံနေပေါ့နော်။ဒီနေရာလက်ကြီးကျွန်တော်စတွေ့တာပေါ့နော်။ကျွန်တော် ICU မှာတော့နေရာလက်ကတော့အမေရှားနေပေါ့နော်။ကျင်းထန်နေနေရာလည်းရှိသေးတဲ့ခါကျတော့ဒီတစ်ခါကဒီရိုးရိုးလူနာတွေထားတဲ့အမေရှားနေမှာဒီပြင်လေးတွေပေါ့နော်။ဒီလေးလက်လက်လာကျွန်တော်တွေ့ရတယ်။အဲ့ဒါကကောင်းတဲ့ချက်ပေါ့နော်။အဲဆိုးရက်ချက်ကတော့သိနေရမှာကျက်တာအိတ်ကြရပြီပေါ့နော်။ဒီနေ့တော့ဘိုးဘွားရိတ်တာပေါ့ဒီအပိုင်းတွင်းနဲ့တန်ရင်ဘက်ကဒီဘိုးဘွားကြီးပြနေတဲ့နေရာတစ်ခုပါလေဆက်ချောက်ပြည်သူပြနေတာပေါ့နော်အဲဒီအိတ်ဟာတော့ကျွန်တော်တို့အရေးကြီးရပါတော့ဘိုးဘွားကြီးတော့ binary ပဲ population နဲ့ဖြစ်တယ်ဒီနေ့ဒီလူကြီးကက်နေနေရယ်အုပ်စုလိုက်နေနေရယ်ဆိုတော့နော်ဒီနေရာမှာကျွန်တော်တို့တက်မကြည့်အောင်တော်တော်တာချိန်သိမ်းသွားနေနေတာပေါ့နော
်ဟုတ်ကဲ့ဆရာရဲ့တော့ဒီခုနကဒီတေဆုံးမှုရော့ကြရခြင်းအကြောင်းရင်းမှာအရင်တော့ကဒီကားတိုက်မှုကြောင့်လို့အခြားအကြောင်းကြောင့်သေခဲ့တဲ့သူတွေကိုကိုဗစ်ပိုးစစ်လို့တွေ့ရင်ပေါ့နော်ဒီကိုဗစ်ကြောင့်သေဆုံးရသူတွေထဲရောထည့်ခဲ့တဲ့အနေထားကနေအခုတော့ဒီကိုဗစ်သီးသန့်ကြောင့်သေဆုံးရသူတွေကိုပဲထည့်တာနဲ့နောက်အခုလိုဒီဆေးရုံတွေမှာကရင်တွေပါများလာပြီးတော့ခရီးရောကုသနိုင်တာလည်းပါမှာပေါ့ဆရာတော့နောက်ရောအဓိက
ဒီကောဆရာဒီကိုဗစ်ကလည်းခုရတာပေလာတာဆက်တလာတာဖြစ်တယ်ပေါ့နော်ဒီလိုမျိုးနေပါလဲဟိုဒီလိုမျိုးနေခါမျိုးမှာကုဒါမှုတိကျရည်ပြောလို့မရဘူးね။ကုဒါ၆ခုရဲ့ပစ္စည်းပေါ့နော်။အောက်ဆီဂျင်လမ်းကောင်းတဲ့ကုဒါရေတက်မီတာဘင်းကောင်းတဲ့ကုဒါရေဒီကဲသေးလူဟာမျိုးပေါ့နော်။အချို့နေရာတွေမှာလည်းဒီဘာရာလေးကလည်းထိရောက်နေတာလေ။နောက်တွေးဒီကုဒါလူဟာမျိုးပေါ့နော
်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ။ကျွန်တော်ဝင်းမင်ပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျမစုမမရှင်တော်ရရှင်တွေကိုတင်ဆက်ပေးမယ်ဒီသတင်းမဲ့ရဲ့မြမရေးဆွေးနွေးခန်းစီစဉ်မှာတော့မြန်မာနိုင်ငံအတွင်းမှာကမ္ဘာ့ကယ်ရောဂါ COVID-19 ကူးစက်မှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းအတွင်းမှာ COVID ရောဂါလက္ခဏာရှိတဲ့သူတွေနေ့စဉ်လိုယာနဲ့ချီလာရောက်ဆေးကုသမှုခံယူနေကြတဲ့စေတနာဝင်တဲ့အထူးကဆရာဝန်ကြီးဆရာဝန်သူနာပြုတွေဦးဆောင်ကုသပေးနေတဲ့အခမဲ့ Community Fever Clinic ဆေးကနေရဲ့စင်ခေါ်မှုနောက်စေတနာဝင်တဲ့ဆေးပညာရှင်ဆရာဝန်ရဲ့အကူအညီအရေးပေါ်လိုအပ်နေတဲ့အခြေအနေလက်ရှိအနေအထားမှာ COVID ကြောင့်တည်ဆုံးသူ1000ကျော်နဲ့ကူးစက်သူ5000ကျော်လာတဲ့အနေအထားမှာလူလူအထူးသတိထားရမယ့်ကျန်းမာရေးဆိုင်ရာစောင့်ရရှောင်ရအချက်တွေအကြောင်းပြည်သူလူထုသိသင့်တဲ့အချက်တွေကို Community Fever Clinic အခမဲ့ဖြန့်နှံ့ကူဆေးကမ်းများရန်ကုန်ကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကိုကျွန်မစုမောကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ဟုတ်ကဲ့မင်္ဂလာပါရှင်အခုဆရာတို့ဒီ community fever clinic ဆေးကမ်းတွေကိုရန်ကုန်တိုင်းစီတိုင်းလုံးမှာဖွင့်ထားတာအခုဆိုလို့ရှိရင်20ကျော်သွားပြီပေါ့နော်ဆိုတော့အခါကျတော့covid-19 ရဲ့ဒီ second wave ပေါ့နော်ဒုတိယကြိမ်ဖြစ်တဲ့အချိန်မှာဆိုရင်ဒီအခမဲ့ဖြန်းနာကူဆေးကမ်းကဆရာဝန်ဆရာမတွေဆိုတော်တော်လေးဟိုမှာဒါလူနာတွေလည်းတအားများလာတယ်ပြီးတဲ့အခါကျတော့ဒီဆေးကုရတဲ့အခါမှာလည်းအများကြီးစိန်ခေါ်မှုတွေဖြစ်လာတာအခမဲ့ဖြန်းနာကူဆေးကမ်းတွေရဲ့လက်ရှိအခြေအနေဖွင့်လှစ်ထားတဲ့အနေအထားနောက်လူမှုကိုအဓိကပေါ့နော်လှုပ်ဆောင်ပေးနိုင်နေတဲ့အခြေအနေဒီနည်းနည်းရှင်းပြပေးပါဆရာဟုတ်
ဟုတ်အဲကျွန်တော်နာမည်တော့ကျွန်မဆိုပါအဲကျွန်တော်တို့လက်ရှိအခုပေါ့နော် second wave မှာဆိုရင်ဒီသူတို့အချိန်ကြီးခန္ဓာကိုယ်စိတ်ကနေတိုးချဲ့ပြီးဖွင့်နေထားတယ်မျိုးနယ်တော်တော်များများမှာလည်းကျွန်တော်တို့လက်ရှိတိုးချဲ့ပြီးဖွင့်နေထားတယ်ပေါ့နော်ဆက်ပြီးတော့တိုးချဲ့ဖို့မျိုးနယ်တွေမှာလည်းအစီအစဉ်ရှိပါသေးတယ် အခုကဒီ first wave နဲ့မတူတာ second wave မှာကျတော့နောက်ကျတဲ့လူကြီးကအများကြီးလာတယ် first wave မှာတော့လူကြီးက second wave ပေါ့နော်အိမ်မှာ20 30လောက်ပဲရှိတယ်သူ second wave မှာဆိုရင်သူကအရန်ပဲ100ဝန်းကျင်ချို့ရက်တွေဆို200ဝန်းကျင်လောက်ရှိတယ်ပေါ့နော်ယာကနန်းချီတယ်အခုဆိုရင်လာကြတဲ့လူထားပေါ့နော်အိမ်မှာ first wave နဲ့မတူတာ first wave မှာကျတော့လာကြရင်များသောပြီး covid လက္ခဏာနဲ့တူတဲ့လူနာတိတ်နေမတွေ့ရဘူးပေါ့နော်အခုက second wave မှာကျတော့လာတဲ့လူနာရဲ့သုံးပုံနှစ်ပုံကတော့ covid လက္ခဏာအနံ့ပြောက်တယ်ဖျားတယ်ပြီးတော့မောတယ်ဒီချောင်းဆိုးတယ်ပေါ့နော်အဲ့လိုဝမ်းလျှောတယ်ပေါ့နော်အဲ့လို covid လက္ခဏာတွေဟိုစစ်လိုက်ရင်အဲ့လိုလူနာရဲ့အတော်တော်များများပေါ်တဲ့တွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့အဲ့မှာလာပြိုက်လူတွေရဲ့ first rate တော့ကျွန်တော်စေးပြတယ်အင်ဂျင်လွတ်တယ်။ second room မှာကျတော့အဲ့ဒီလူနာတွေကျွန်တော်တို့နောက်ဆုံး test နိုင်ရေးအတွက်ကိုကျွန်တော်ကြိုးပမ်းနေပါတော့။အခုက test sample center နဲ့ကျွန်တော်တို့ဒီ fever clinic ရှိတဲ့မြို့နယ်ကမြို့နယ်ကိုတက်ရှိ AR test sample center မှာကျွန်တော်ချိတ်ဆက်ပြီးတော့တရက်ကို120နဲ့ပို့ဆောင်လာတယ်။ test sample မရှိတဲ့ချိတ်ဆက်ထားတဲ့မထားတဲ့မြို့နယ်ကြီးကတော့ကျွန်တော်တို့ကဟို register လုပ်ပြီးတော့အဲ့မှာကျွန်တော် test sample center နေပို့ရဲ QR code ကိုရင်းတဲ့အချိန်ကိုတော့ပြီးစစ်ဆေးမှုခံယူရမှာပါတော့။အဲ့ဒါတခုပြောတဲ့ဒီချိုအမေဂျင်စီကိုချစ်ချင်းစီအောင်လုပ်တာရှိရေပေါ့နော်။ COVID နဲ့မတူတဲ့လူကကျွန်တော်စိတ်ပိတ်တဲ့အင်ဂျင်တို့တဲ့အိမ်မှာဖောက်ကြည့်မယ်ပေါ့နော်။အဲ COVID လက္ခဏာနဲ့တူရဲဆိုကျွန်တော် swab နိုင်ရေးတော့ကြိုးပမ်းနေပေါ့နော်။အနံ့ပြောက်တဲ့လူတွေကတော့လည်းမြို့နယ်အစီအစဉ်နဲ့အနံ့ပြောက်စင်တာမှာကျွန်တော်ထားပေးတယ်ပေါ့နော်။ကျွန်တော်မြို့နယ်၅မြို့နယ်မှာရှိတဲ့လူအဲဒီနေထိုင်တဲ့လူတွေကတော့ကျွန်တော် fever clinic က register လုပ်နောက်ရက်ကကျွန်တော်ဆက်လုပ်ရအောင်ပေါ့နော်။အဲ့လိုလေကျွန်တော်တို့ဆောင်ရွက်ထားတယ်။ဒီကရေးဝအမေဂျင်စီချိန်လေးမျိုးပေါ့နော်။ဥပမာအဲအောက်ဆီဂျင်ကျတယ်၊ခဏမောတယ်။အဲ့လိုလူနာရေးဆိုရင်ကျွန်တော်တို့ကချက်ချင်းဒီတော့ကျင်းလွယ်ပြောင်းပြီးပို့ဆောင်ပြီးရပါတော့အဲ့မှာကျွန်တော် ambulance ကစတမ်းမှရှိတယ်ကျွန်တော်တို့ဒီ ambulance တော်တော်များများ clinic မှာစတမ်းမှရထားတယ်အဲ့ဒီ fever clinic ကလည်းချိတ်ဆက်ပြီးတော့ကျွန်တော်တို့ဆေးရုံကိုချင်းလွယ်ပြောင်းပို့ဆောင်ပြီးရပါတော့အဲ့လိုလေးလည်းရှိတော့ကျွန်တော်တို့ဟုတ်ရနေပါတယ်ဒီ second wave မှာဆိုရင်တော်တော်များများဒါပြလူနာရဲ့သုံးပုံနှစ်ပုံအားနဲ့ဒါတော့ covid လက္ခဏာလူနာတွေတော်တော်များများမှာရှိနေကြတယ်ပေါ့နော်စစ်လိုက်နေတော်တော်များများကလည်း positive တွေတွေ့လာကြတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့အခုလိုမျိုးလူနာတွေတော်တော်လေးများလာတဲ့အနေအထားမှာပေါ့နော်ဆရာတို့ဒီ fever clinic တွေမှာရှိတဲ့စေတနာဝင်တဲ့အခမဲ့ပေါ့နော်ဒီကျန်းမာရေးကုသဆောင်ရှားမှုပေးနေတဲ့ဆရာဝင်တွေဆေးပညာရှင်တွေနောက်ပြီးတဲ့ခါကျတော့ဒီစေတနာဝင်တန်းတွေပေါ့နော်အဲ့လို့အားတို့ခုနပြောလို့ဆရာဝင်တွေရဲ့ပေးနိုင်တဲ့အချိန်အားဖြင့်ဆေးကုသမှုဆောင်ရှားမှုလုပ်ပေးရတဲ့ခါမှာဘယ်လိုမျိုးစိန်ခေါ်မှုတွေပေါ့နော်လို့အားအခက်အခဲတွေရှိပါလဲလို့ဟုတ
်အဲကျွန်တော်တို့ဒီ second wave မှာဆိုရင်ကျွန်တော်တို့ကလူအများကြီးလာတဲ့အပေါ်မှာတော်ကစီကံဖွင့်ခြင်းဖွင့်ရပေါ့နော်နေ့ရက်ကိုကျွန်တော်တက်မဲ့ရက်တဲ့ကျွန်တော်တိုးထားတယ်ခါတိုင်းဆိုရင်ကျွန်တော်ဒီဘက်ကို3ရက်ဖွင့်နေဆိုရင် second wave မှာလူနာများလာတယ်ပေါ့မှာဒီဘက်မှာ5ရက်အနည်းဆုံးဖွင့်တာရှိတယ်ဒီဘက်လုံးဖွင့်လိုက်တာရှိတယ်ပြုတ်ပြုတ်ကနေနေဆိုရင်ပေါ့နော်အဲပြီးတော့အချိန်နည်းနဲ့တိုးထားတယ်ပေါ့နော်အချိန်နည်းအရင်တော့61ကို60 stress sign ထားတာရှိတယ်အဲ့မှာဆိုကျွန်တော်တို့ကလူနာအရင်ငားတဲ့ပုံမှာကျွန်တော်တို့ကဘယ်လိုဖြစ်လဲဆိုတော့ဆရာဝန်အင်အားနဲ့တိုးပြီးလိုအပ်လာတယ်ပေါ့နော်ပြီးတော့ကျွန်တော်တို့က9နိုင်17နိုင်တက်မဲ့လာတက်မဲ့လူနာအရင်ငားတဲ့ပုံမှာကျွန်တော်17နိုင်မပြီးချိုးရက်လေးတော့9နိုင်တိုးသွားရက်တွေလည်းရှိတယ်အဲ့ကြောင့်ကျွန်တော်တို့ကဆောင်ရင်ရောတရားတူနာကျူတရားဖုန်းလန်တရား2ယောက်အခုပင်တပယ်ပေါ်မှာဆရာဝန်2ယောက်တူနာကျူ2ယောက်ဝန်လန်တရား4ယောက်လောက်ဒီကျွန်တော်တိုးချဲ့ပြီးတော့ဆရာကလေးတကူကြီးစီမှာတိုးချဲ့ထားတယ်ပေါ့နော်။ဘာသာလူနာအရန်လာပြတဲ့လူနာအရန်ကကျွန်တော်လာကြတဲ့လူနာတွေကိုကျွန်တော်တို့ကပြန်မလုပ်ဘူးချက်ချင်းတိုကင်ဘလောင်းနဲ့ပိတ်ဖြတ်လိုက်တဲ့အစီအစဉ်တော့ကျွန်တော်မလုပ်ထားဘူးပေါ့နော်။အဲလူတွေကဘုံလုံးကျွန်တော်တို့စင်ပြောင်းကျွန်တော်ကြည့်ရှုပေးတယ်ပေါ့နော်။အဲတချို့ရက်တွေဆိုရင်တော့ဆောင်ရမလာနိုင်ဘူးဆိုရင်လူနာဖြတ်လိုက်ရတဲ့ရက်တွေရောရှိတယ်ပေါ့နော်။အဲ့တော့အများတန်းတော့မဟုတ်ပါဘူးတချို့တလီပေါ့နော်ရက်တွေမှာတော့အလိုတော့ဖြတ်ချလာတော့ရှိတယ်။အများသောအားဖြင့်ကျွန်တော်တို့အစီအစဉ်ပြောင်းလူနာလာတဲ့လူနာတိုင်းကိုကျွန်တော်တို့အကူလုံးကြည့်လို့ရအောင်ပေါ့နော်။တရားဝင်အင်အားလို့ပါဘူး။တူနာပြူအင်အားဟိုလန်ဒီအင်အားတိုးချက်ပြီးကျွန်တော်အကူအညီတောင်းတယ်။ဒါလည်းကူညီပေးပါတယ်။ဒီကျွန်တော်များများဆရာဝန်တွေကလည်းဒီ second wave မှာတော့အားလုံးစည်းလုံးညီညွတ်စွာနဲ့လာရောက်ကူညီပြီးတော့ပံ့ပိုးပေးရည်လည်းရှိပါတယ်ပေါ့နော်။အဲတော့တော့စိန်ခေါ်မှုအပိုင်းအရတော့ကျွန်တော်တို့အဒီကလူနာများတဲ့ပုံမှာကျွန်တော်တို့အဒီက manpower ပါပေါ့နော်။လိုအပ်တယ်နောက်တစ်ခါကျအလူရှင်အားလည်းလိုအပ်တယ်ကျွန်တော်ကဒီအလူရှင်အားနဲ့ရက်တည်နေတဲ့ fever clinic တွေကတော်တော်များများအကူလုံးပါပေါ့နော်။လူချင်းအားရတဲ့အလူချင်းတွေရတဲ့ကျွန်တော် donor donation best money ပေါ့နော်အဲအလူငွေနဲ့ကျွန်တော်တို့ကဘာလုပ်ရလဲဆိုတော့ဒီပစ္စည်းတွေရတယ် PPE အသုံးဆောင်ကာကွယ်ရေးအသုံးဆောင်ဆေးဝါးတွေဘလိုရနေရတယ်ကျွန်တော်တို့ပို့သက်စီပို့သက်စီကိုဖြန်းဖို့အတွက်စီရီတွေပေါ့နော်အဲအစားရှိတဲ့ပစ္စည်းတွေအဲ့ဒီပစ္စည်းကျွန်တော်တို့အလူချင်းအားနဲ့ကျွန်တော်တို့ကရက်တည်နေရတယ်အလူချင်းအားလည်းကျွန်တော်တို့ကလည်းအဲဒီကစင်ကောင်မှုမှာကျွန်တော်အရင်ကြီးရလိုအပ်ချက်တွေရှိတယ်ပေါ့နော်အလူချင်းတွေရတဲ့ပတ်စံကျွန်တော်အခုချိန်ထိဟိုဒီ first week ကလေးပေါ့နော်ကျွန်တော် April တရက်နေ့ကနေစပြီးဖြာခွင့်နဲ့စပြီးတော့ဒီစားထောင်ကလေးကကျွန်တော်အခုချိန်ထိပေါ့နော်အလူချင်းအားနဲ့ရက်တည်ပြီးတော့လက်ပတ်နေပါတယ်ပေါ့နော်အဲဖြစ်နိုင်အောင်လူရှင်တွေကိုလည်းအဝိုင်းဝန်းကူညီတက်ပို့ပြီးလို့မြင်တာလည်းခံပါတယ်အခုလိုကူညီပေးတဲ့အတွက်လည်းလူရှင်တွေကိုလည်းကျေးဇူးထူးတင်ရပါတော့ကျွန်တော်အနေနဲ့ဟုတ
်အဲ့တော့လူနာတွေကတအားများလာတယ်များလာပြီးတော့ဒီဆေးရုံစေကံလာပြတဲ့အခါမှာလည်းသူတို့အတွက်အနေရရှိနိုင်တဲ့အနေအထားမျိုးတွေလည်းရှိတော့တကယ်လို့ဒီအခြားနာကူလူနာဆေးကံနေရှိကိုမလာခင်မှာကြိုပြီးတော့ဆရာတို့ကိုဒီဆွေးနွေးဖို့ပေါ့နော်ဒီတယ်လီဖုန်းနဲ့ဆွေးနွေးတာမျိုးကြိုပြီးတော့အကြံဉာဏ်တောင်းတာမျိုးတွေလုပ်ဖို့လည်းဆရာတို့အရင်ဆုံးကမေတ္တာရခံခဲ့တာရှိတယ်ဆိုတော့အဓိကကဒီလိုမျိုးဆွေးနွေးမှုတွေပေါ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီကောင်ဆယ်လင်းလုပ်တဲ့ဟာမျိုးတွေကြိုတင်ဆွေးနွေးမှုဟာတွေကိုရောဆရာတို့ဖြားနာကူဆေးကံနေနဲ့ဒီမြန်မာနိုင်ငံဆရာဝန်သေးတယ်လည်းပူးပေါင်းဆောင်ရွက်နေတဲ့အနေအထားလည်းသိရတော့လူနာတွေမလာခင်မှာသူတို့အကြံပေးမှုခံနိုင်အောင်ဘယ်လိုများဆရာတို့ဆောင်ရွက်ပေးလဲလူနာတွေရောဘယ်လိုများအကြံပေးချင်တာရှိပါလိမ့်ရှင
်ဟုတ် အဲကျွန်တော်တို့ဒီ fever clinic လက်ရှိဆိုရင်ကျွန်တော်25မြို့နယ်တိုးချဲ့တာလေအဲမှာ community fever clinic ရကတော့ပိတ်ဆက်ပါလေကျွန်တော်တို့ကတောင်းငန်းဆောင်နေတဲ့ဖုန်းတွေကိုကျွန်တော်တို့ထည့်ပေးထားတယ်ပေါ့နော်အဓိကပြည်သူလူထုတွေကကြတော့သိကျင်တယ်စုံစမ်းကျင်တယ်မိငန်းကျင်တယ်ပေါ့တခုယောဂနဲ့ပတ်သက်သိကျင်တယ်ဆိုရင်ဆက်တော်လို့ရအောင်ချက်ပေါ့နော်ထည့်ရင်းနဲ့လူသားအရင်ဆက်လာတယ်တော်တော်များများဆက်တယ်အဲဒီဖြေလို့မရတဲ့အတိုင်းသားဒီရောက်လာတယ်ဘာလို့လူနာကြည့်ရမလားဖုန်းဖြေရမလားအဲ့လိုအခြေအနေကြတော့ကျွန်တော်တို့ hiker ပေါ့နော် hiker ဒီ call center နေလဲကူညီပေးတယ်မြန်မာနိုင်ငံဆောင်အများပြန်လဲကူညီပေးတယ်ပေါ့နော်2019ပေါ့နော်ဒီ call center ကို covid call center လေးကိုညီပေးတယ်ပေါ့နော်နောက်ဆုံးအသစ်ပေါ့နော်ကျွန်တော် C3 လုံးပေါ့နော် CCC ပေါ့နော် community covid call center ပေါ့နော်ဒီတော့အနေနဲ့လည်းကျွန်တော်တို့အကူအညီပံ့ပိုးပေးတယ်ပေါ့နော်အဲ့ဒါကိုကျွန်တော်လက်ရှိ call center ကြီးရပေါင်းလိုက်မယ်ဆိုရင်2019 call center ရဲ့ဒီ hiker ရဲ့ MMA call center ရဲ့ C3 လုံး call center ရဲ့ပေါ့နော်အလလုံးစဉ်4ခု call center နေလဲကျွန်တော်တို့အကူအညီပံ့ပိုးပေးတယ်အခုချိန်မှာကျွန်တော်တို့ကဒီ second wave မှာလူတွေအရန်လာတယ်လူနာအရန်နဲ့အလုပ်တွေရှုပ်တော့တော့ဖုန်းလက်ခံပြောလို့အဆင်မပြေတဲ့အပိုင်းတွေရှိတော့ကျွန်တော်ဒီ call center ကြီးကဒီကစင်ပါတော့အလိုလေအဝင်ရောက်ကူညီပေးတော့လေကျွန်တော်ဘက်ကလည်းအရင်သူကျေးဇူးတင်တယ်နောက်လည်းကူညီတမိုးပေးလို့လေကျွန်တော်ဘက်ကလည်းမေတ္တာရခံတယ်ဒီလူလူလူအနေနဲ့လည်းတခုခုသိချင်တာမေးချင်တာဖုန်းပေးနေတာရှိတယ်ကောဆန်တာကိုဆက်သွယ်ဆုံးပေးပါကောဆန်တာနေတယ်တိတိကျကျရှင်းပြပြီးဖြေရှားပေးမှာပါပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒီစေနာဝင်နဲ့ဆရာဝင်နေအနေနဲ့လည်းအင်လိုက်အားလိုက်ပေါ့နော်ဆရာလူဝင်ရောစိတ်တက်အင်ရောအကုန်လုံးအပြည့်လုံနေကြတယ်အဲ့ဒီအချိန်မှာတက်ဆိုင်တဲ့ဒီကျန်းမာရေးဝင်ကြီးဌာနဘက်ကရောနောက်ပြီးတော့ဒီရက်ွက်မြို့နယ်တွေမှာရှိတဲ့တက်ဆိုင်တဲ့အုပ်ချုပ်ရေးတာဝန်ရှိတဲ့သူတွေအပိုင်းကရောဆရာတို့ဘာတွေများအမေကိုညီပံမိုးပေးဖို့လုံမလဲပေါ့နော
်ဟုတ်ကဲ့ပါအဲကျွန်တော်တို့ဒီလူလူချင်းပြဌာနာကူစီကံပေါ့နော်တခုအဲကျွန်တော်ဖွင့်ဖို့အတွက်ကိုကျွန်တော်တို့ကတက်မကြီးပေါ့နော်ဝင်ကြီးရတယ်တစ်ဆင့်ချမှတ်ထားတဲ့အတိုင်းကျွန်တော်ဆောင်ရွက်တယ်ဆောင်ရွက်ပြီးတော့စစ်စစ်ပြီးတော့ဖွင့်တယ်ပေါ့နော်အဲအဓိကကျွန်တော်တို့နောက်ပိုင်းကြာရင်လို့လည်းတက်မကြီးပေါ့နော်ဆောင်ဝင်ကြီးနဲ့ပဲကျွန်တော်တို့ကမြို့နယ်ဆောင်ဝင်ကြီးနဲ့ပဲကျွန်တော်ပိုင်နေဆွေးနွေးပြီးနှိမ့်လိုက်ပြီးပဲလုပ်ရတယ်ပေါ့နော်လုပ်ရတယ်ပြီးတော့ဒီအလူရှင်အားတွေနဲ့ပဲကျွန်တော်ရက်တည်လာတယ်ပေါ့နော်ပြုတ်တော်ကိုယ်စားလှယ်ရလည်းအထမ်းကဏ္ဍလည်းအရင်ကြီးကြီးဆီယောင်းနေတဲ့ခုမြို့နယ်အဆင့်အနေနဲ့ပေါ့နော်တွားဖို့လည်းပြုတ်တော်ကိုယ်စားလှယ်အားလည်းအရင်လိုအပ်တယ်ပေါ့နော်ကျွန်တော်ဘက်ကလည်းဟုတ်အဲ့ဒါကျွန်တော်နောက်ပိုင်းမျိုးနဲ့အဆင်နဲ့ပဲကျွန်တော်ဟိုဆက်ပတ်သွားတာပေါ့နော်ဟုတ်ကဲ့
အဲ့တော့ခုနောက်ဆုံးအနေနဲ့မေးချင်တဲ့ဟာကတော့မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါစပြီးတော့ဖြစ်ခဲ့တဲ့ပထမလိုင်းတုန်းကဆိုရင်တော့ကူးစက်မှုကလည်းနည်းတယ်လူသေဆုံးမှုကလည်းတိတ်ပြီးတော့မရှိခဲ့ဘူးပေါ့နော်ဆိုတဲ့အခါကျတော့လူထုဘက်ကလည်းစိုးရိမ်ပူပန်မှုကအတိုက်အတာတစ်ခုထိစိတ်သက်သာရရခဲ့တဲ့အနေအထားဖြစ်ခဲ့တယ်အခုဒုတိယလိုင်းဖြစ်လာတဲ့အခါမှာတော့ကူးစက်သူကလည်း 9,000 ကျော်ထိဖြစ်လာတယ်တည်ဆုံးသူကလည်း 1,200 ကျော်လောက်ထိအခုဆိုလို့ရှိရင်နောက်ဆုံးစည်းရင်းရသိရပြီဆိုတဲ့အခါကျတော့ဒီလိုအနေအထားမျိုးမှာဒီဆရာတို့ဒီဆရာဝန်တယောက်အနေနဲ့လူထုကိုအဓိကဘာများကျန်းမာရေးသတင်းစကားပညာပေးစကားပေါ့နော်သတိပေးစကားပြောချင်တာရှိပါလေလို့ဟုတ
်ဟုတ်အဲကျွန်တော်ပြောချင်တာအဓိကဒီကာကွယ်ရေးနဲ့ကုသရေးပေါ့နော်အဲ့နောက်ခုပြောပြပါမယ်။တိုင်းပြည်ရှိမှာအဓိကအဲ့နဲ့ချက်ကရန်လိုအပ်တဲ့ပြည်သူလူထုတွေရောဆရာဝန်တွေတကောပေါ့နော်။အဲ့ဒီကပြည်သူလူထုတွေကအခုချိန်ကြီးပေါ့နော်။ကာကွယ်ရေးအပိုင်းမှာပေါ့နော်။အခုချိန်ကြီးကျွန်တော်တွေ့နေတဲ့စီကန်းအခုချိန်ကြီးတခြားလေးမလိုက်နာတာတွေလည်းတွေ့နေတယ်။အမတ်မတက်ဘူး။လမ်းမှာတွားလုံးပဲ။မက်ဆီချထားတယ်။အဲ့လိုတွေတွေ့နေရတော့တကယ်နဲ့ကာကွယ်ရေးအရေးကြီးကြီးတယ်။ကာကွယ်နိုင်မှမိမိကိုကာကွယ်နိုင်မှတခြားလူမကူနိုင်မှတခြားလူမကူနိုင်မှဒီတိုင်းပြည်ကိုကာကွယ်နိုင်မှာပေါ့နော်။အဲ့လိုတစ်ခုနဲ့တစ်ခုနဲ့လင်းရှိတယ်။အဲ့လင်းကိုကက်လို့မရဘူးအဓိကကိုကိုကိုအရင်ဆုံးကောက်ရမယ်ကိုကိုကောက်ခဲ့ဖို့အတွက်ခုနအတက်နိုင်ဆုံးဖြစ်နိုင်အင်းအင်ဂျင်လိုအပ်မှအပြင်ထွက်ပါဖြစ်နိုင်အတက်နိုင်ဆုံးအင်္ဂါပဲနေပေးပါတခုပေါ့နော်ကဲရေပြင်ထွက်မယ်ဆိုလဲကျွန်တော်ဒီကျန်းမာရေးဝန်ကြီးဌာနရဲ့ချမှတ်ထားတဲ့စီမီစီကနေတရားလေးချမှတ်ထားပြီးတယ်ကျန်းမာရေးဝန်ကြီးဌာနကလည်းတက်နိုင်ဆုံးတရားလေးကောင်းဆုံးနဲ့ပြင်ဆင်ပြီးတော့ချမှတ်ထားတယ်စီမီစီကနေကိုဖြစ်နိုင်အတက်နိုင်ဆုံးနိုင်နာပေးပါပေါ့နော်ဒီမက်စတာပါလက်ကိုခန်းလာစေးပါတကယ်တော့ဟိုကျွန်တော်လမ်းမှာပဲခန်းတော့တစ်ချိန်ဖွင့်လာတကယ်တစ်ချိန်ဟိုဖွင့်လာမို့တကယ်ကအသိသေးတာပြီးတော့ဆောင်းပုတ်တွေလည်းချထားတယ်ကက်ပြဟိုဒီဒီတိုင်းနေလည်းထုတ်ပေးထားတယ်အဲ့ဒါတွေကိုတရားလေးဖတ်ပေးပါဒီလိုက်လာပြီပါပေါ့နော်အဓိကကာကွယ်ရေးကအရင်ရေးကြည့်တယ်ဒီလူလူတွေ message ပေးနေတာကာကွယ်ရေးကိုအဓိကနိုင်အောင်ပေါ့နော်ပုံပုံကိုအရင်ဆုံးကာကွယ်ပေးပါကျွန်တော်အဲ second wave မတိုင်ခင်ကလေးပဲကျွန်တော်တစ်ချက်တတိတစ်ချက်ပေးလိုက်နေတယ်နောက်တစ်ခုကကုသရေးပေါ့နော်ကုသရေးကကျွန်တော်တို့ကဒီ soft seed ဆိုပြည်သူတွေဘက်ကလည်းကုသရေးအပိုင်းမှာ soft seed လင်းရဆိုတာကုသမှုခံယူဖို့လိုအပ်တယ်ဆောင်းဝင်ဘက်ကလည်း soft seed ဆိုကုသမှုကျွန်တော်ဘက်ကပြည်သူတွေဘက်ကတက်လာတယ် message information တက်လာကျွန်တော်ဒုနာရရောက်လာချက်ချင်းစစ်မယ်ချက်ချင်းကုရယ်ပေါ့နော်အဲကျွန်တော်ဘက်ကနေလုပ်ပေးနိုင်တာပေါ့နော်အတိုင်းဒါဒုနာရဘက်ကလည်း soft seed ဆိုကုသမှုခံယူဖို့ရည်ကြီးတယ်ကျွန်မအမေကအဲ့ဒါကြီးပြီးစိတ်ရောသွားရင်တော့အဆင်ပြေပါမလားအိမ်မှာနည်းနည်းနေကြည့်လို့မရဘူးလားအောက်ဆီဂျင်ပေးပြီးနေကြည့်အောင်မဲအဲ့လိုတွေ message ကို complaint တွေတက်လာတယ်တကယ်တမ်းအဲ့ဒါတကယ်တမ်းအနေရရှိရဟိုခုနပြောလို့အမောရတာပဲဖြစ်ဖြစ်အဆုံးပြရပါလို့ဟိုကနေမကောင်းတာပဲဖြစ်ဖြစ်ဆောင်းဆုံးတာဆီးတာပဲဖြစ်ဖြစ်ခဏဦးစဖြစ်ကြတယ်ကျွန်တော်တို့ဖုန်းနံပါတ်တွေပေးတာလေကောဆန်တာဖုန်းနံပါတ်တွေကောဆန်တာပဲဖြစ်ဖြစ်ကျွန်တော်တို့ပဲဖုန်းကြည့်ပြီးချက်ချင်းဆက်ပြီးအကြောင်းကြားပါအဲ့လိုရဲ့ခိုင်တိုင်းနေချပေးမယ်ကျွန်တော်တို့ဆိုရင်ကျွန်တော်လိုအပ်တာလေး manage လုပ်ပေးမယ်လိုအပ်တဲ့အပိုင်းလေးကိုကျွန်တော်ဖြည့်ချပေးမယ်ပေါ့နော်ဖုန်းတကောမရရင်တော့တကောခေါ်လို့ရနံပါတ်အများကြီးချပေးတာကောဆန်တာကအများကြီးဖွင့်ပေးထားတယ်ဘာပဲဖြစ်ဖြစ်တခုတစုံတရာဖြစ်တာ ਨੇ ကောဆန်တာပဲဖြစ်ဖြစ်ကျွန်တော်ဖုန်းပဲဖြစ်ဖြစ်ကျွန်တော်ဖုန်းမအားရင်ကောဆန်တာဆက်ကောဆန်တာဖုန်းတစ်လုံးမအားရင်တော့တကောဆက်အများကြီးချထားတယ်နံပါတ်လေးချပေးထားတယ်အဲ့ဒီနံပါတ်လေးကိုဆက်ပြီးတော့အခုနောက်ပြောလို့ကုတောင်းမှုခံယူဖို့အတွက်အကြောင်းကြားပါ ပေါ့နော်အဲအကြောင်းကြားပြီးတော့ကုသမှုစောပြီးတော့ခင်ယူပြီးပါပေါ့နော်အဲ့ဒါလေးတွေအရင်ရေးကြည့်တယ်အဲ့ဒါမှကျွန်တော်တို့ခုနပြောလို့ကုသမှုရောမယ်သိဆုံးမှုရောမယ်ခုနနောက်ပိုင်းနောက်အဆုံးဆုံးပြောမယ်ဆိုကိုဗစ် -19 ရောဂါလက္ခဏာကိုပေါ့နော်ဟိုကာကွယ်ရေးအရေးကြီးအဲ့ဒါကိုသိချနိုင်ရင်ကိုကိုဗစ်လက္ခဏာကိုရောဂါလက္ခဏာကိုကျွန်တော်တို့ကပြောမယ်ဆိုရင်စိုးရိမ်တာမရှိကိုကိုမိမိကကာကွယ်မယ်ဆိုရင်ရောဂါပြားကူးမယ်ပေါ့နော်ကုသမှုရောပါမယ်သိဆုံးမှုရောပါမယ်ပေါ့နော်စောစီးကုသမှုခင်ယူမယ်ဆိုရင်လည်းသူများကိုလည်းကုသမှုလည်းရောပါမယ်ပေါ့နော်အပေါင်းအဖြစ်ဖြစ်တစ်ခုလုံးကိုသိချနိုင်တာဘူးဒီကိုကျွန်တော်ဘက်ကမေတ္တာရက်ခံပါတယ်ဟုတ
်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဖြေပေးရကျေးဇူးအများကြီးတင်ပါတယ်မင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020နိုဝင်ဘာ10ရက်ဘလို့ရွေးကောက်ပွဲမျိုးလဲဆိုတဲ့ကောင်းစဉ်နဲ့ဒီတပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဥဆိုရေရုပ်ောက်ပွဲကျင်းပဖို့ရတရပတ်ပဲလိုပါတော့တယ်2008ဖွဲ့စည်းပုံအရသမရရွေးနိုင်အစိုးရဖွဲ့နိုင်မဲ့ပြည်တော်စုအစ်စ်လွှတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကိုရုပ်ောက်ပွဲကျင်းပပေးမှဖြစ်ပြီး25ရာခိုင်နှုန်းကိုတော့တမရကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံရမှာပါတမရကာကွယ်ရေးဦးစီးချုပ်က25ရာခိုင်နှုန်းသောပြည်တော်စုအစ်စ်ကိုယ်စားလှယ်တွေကိုခန့်အပ်တယ်ဆိုရမှာတမရကိုစားခန့်အပ်တဲ့သဘောလည်းမဟုတ်ပါဘူးအကြောင်းကတော့တမရတွေကအရာရှိအရာခံအချက်တက်သားအားလုံးကိုယ်စားလှယ်85ရာခိုင်နှုန်းရွေးမဲ့ရွေးကောက်ပွဲမှာမဲပေးကြမှာဖြစ်လို့ပါပဲကိုယ်စားလှယ်85ရာခိုင်နှုန်းအတွက်ကျင်းပမဲ့ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ပါဝင်ရှင်ပြိုင်ကြပါလိမ့်မယ်အဲ့ဒီထဲမှာပြည်တော်စုတစ်ခုလုံးကိုစီယုံတဲ့ပါတီတွေတိုင်းသားပါတီတွေနဲ့တပ်မတော်ကပေါက်ဖွားလာစစ်ဘုချုပ်ဟောင်းတွေကဥဆောင်ပြီးလွှတ်တော်ထဲမှာလည်းတပ်မတော်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ပြည်ခိုင်ပြိုးပါတီလည်းပါဝင်ပါတယ်ဒီရွေးကောက်ပွဲမှာဘယ်သူနိုင်ရမလဲသူတို့နိုင်ရရင်ဘာတွေဆက်လုပ်ကြမလဲဘာတွေဆက်ဖြစ်ကြမလဲရွေးကောက်ပွဲကရောဘလို့အသွင်ဆောင်နေတယ်လဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ကုရပတ်အဲ့ဒီကြောင်းလိလာတင်ပြသွားပါမယ
်2020ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးလိလာတုံးသက်သူတွေနိုင်ငံရေးသမားတွေနဲ့သတင်းစာဆရာတွေတုံးသက်ထားတာတချို့ရှိပါတယ်အဲ့ဒီတဲကတူညီတယ်လို့ဆိုနိုင်တဲ့တုံးသက်ချက်တခုကတော့ဒီရွေးကောက်ပွဲမှာအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအနိုင်ရမှာကတော့တေးကြတယ်။တနည်းအားဖြင့်ရွေးကောက်ခံအမတ်90ရာခိုင်နှုန်းကတော့ရမှာတေးကြတယ်။ဒါပေမဲ့သမရရွေးချယ်ဖို့အစိုးရဖွဲ့ဖို့အထိအပြတ်အသတ်အနိုင်ရဖို့ကတော့မပြောနိုင်သေးဘူး။စောင့်ကြည့်ရအောင်မယ်ဆိုတာပဲဖြစ်ပါတယ်။တမရော်ရဲ့ကိုဘွားပါတီလို့ဆိုနိုင်တဲ့ပြည်ခိုင်ဖြိုးပါတီအနေနဲ့2015ခုနှစ်တုန်းကထက်အမတ်လောင်းတွေပိုးပြီးရွေးချယ်ခံရမယ်လို့သုံးသပ်တာမျိုးကိုတော့မတွေ့ကြရပါဘူးတကယ်လည်း2015တုန်းကပြည်ထောင်စုအဆင့်အတွက်မဲဆန္ဒနယ်မြေ460နေရာရွေးကောက်ပွဲလုပ်ရမှာပြည်ခိုင်ဖြိုးပါတီက40နေရာရာခိုင်နှုန်းအဖြစ်10ရာခိုင်နှုန်းကျော်လောက်ပဲအနိုင်ရခဲ့တာပါအခုရွေးကောက်ပွဲမှာတော့အဲ့ဒီလောက်နေရာရဖို့တော့ခက်ခဲမယ်လို့ယူဆသူတွေရှိနေပါတယ်။အကြောင်းကတော့ပြည်ခိုင်ဖြိုးကမဲရလေးရှိတဲ့တက်မတော်ရဲ့ကြိုတင်မဲတွေကိစ္စကော်မရှင်ကကြက်ကြက်မက်မက်လှုပ်လာတာတက်မတော်သားတွေနဲ့မိသားစုဝင်တွေအတွက်တက်တွင်းမဲယုံတွေမထားတော့ဘဲတက်ပြင်ပါမှာမဲပေးစီတာ2015တုန်းကပြည်ခိုင်ဖြိုးအမတ်လောင်းတွေနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေမှာ NLD ဘက်ကအမတ်လောင်းတွေစနစ်တကျရွေးချယ်ရှင်ပြိုင်စီတာမဲဆန္ဒစီယုံရေးကိုအာသွန်ခွန်ဆိုင်လုပ်တာစတဲ့အချက်တွေကြောင့်ပါပဲ။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာဖြစ်လာနိုင်ခြေနှစ်ခုကတော့2015တုန်းကလိုပဲ NLD အပြတ်အသတ်အနိုင်ရရင်ရအဲ့လိုမဟုတ်ခင်ရင်နိုင်တော့နိုင်မယ်ဒါပေမဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အမတ်အရေးအတွက်အထိအနိုင်မရတာမျိုးလည်းဖြစ်လာနိုင်ပါတယ်
။2008ဖွဲ့စည်းပုံအရပြည်သူ့လွှတ်တော်အတွက်မဲဆန္ဒနဲ့330အမျိုးသားလွှတ်တော်အတွက်168နေရာအဲ့ဒီနေရာအတွက်တမရကာကွယ်ရေးဦးစီးချုပ်ကခန့်အပ်မဲ့တမရသားကိုယ်စားလှယ်166ရောက်ရှိမှာဖြစ်ပါတယ်။2020ရွေးကောက်ပွဲအတွက်ပြည်သူ့လွှတ်တော်15နေရာအမျိုးသားလွှတ်တော် 10နေရာစုစုပေါင်း23နေရာမကျင်းပနိုင်တဲ့အတွက်ပြည်တော်စုအစ်စ်လွှတ်တော်အတွက်ရွေးကောက်ပွဲကျင်းပမဲ့နေရာ485နေရာပဲရှိပါတော့တယ်။အဲ့ဒီရေအတွက်ဟာပြည်တော်စုလွှတ်တော်ထဲရောက်ပြီးတမရသားကိုယ်စားလှယ်တွေနဲ့ပေါင်းရင်640နေရာဖြစ်လာပါမယ်။ဒါကြောင့်ဒီမှာရွေးကောက်ပွဲမှာNLD ဟာပြည်တော်စုအစ်စ်မှာအနည်းဆုံး322နေရာနိုင်ပါမှရာခိုင်နှုန်းအားဖြင့်68ရာခိုင်နှုန်းအထက်အနိုင်ရပါမှတပါတီတည်းလွတ်လွတ်ကျွတ်ကျွတ်သမရတင်နိုင်အစိုးရဖွဲ့နိုင်တဲ့အခြေအနေရောက်ပါလိမ့်မယ်တကယ်လို့ NLD အပြတ်သတ်မနိုင်ခဲ့ရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေနှစ်ခုရှိနေပါတယ်
အဲ့ဒါကတော့ NLD ကတင်တဲ့တမနာနဲ့ညွန်ပေါင်းအစိုးရဒါမှမဟုတ်တမတော်ကိုယ်စားလှယ်တွေကတင်တဲ့တမနာနဲ့ညွန်ပေါင်းအစိုးရဆိုပြီးဖြစ်ပါတယ်2008ဖွဲ့စည်းပုံအရရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့အဲ့ဒီလွှတ်တော်နှစ်ခုအတွက်တချို့ကရွေးချယ်ပေးလိုက်တဲ့တမတော်သားကိုယ်စားလှယ်အဖွဲ့စုစုပေါင်း3ဖွဲ့ဟာဒုတမရ3ယောက်ကိုရွေးချယ်ပေးကြရပါလိမ့်မယ်တေချာတာကတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကတင်မဲ့ဒုသမရတွေဟာ NLD ကတင်တဲ့ဒါမှမဟုတ် NLD ကသဘောတူတဲ့ဒုသမရတွေဖြစ်လာကြပါလိမ့်မယ်။တက်မတော်ကိုယ်စားလှယ်တွေကလည်းဒုသမရတယောက်တင်မှာဖြစ်ပြီးလက်ရှိတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်လည်းဖြစ်နိုင်ပါတယ်။ပြီးရင်ကိုယ်စားလှယ်အားလုံးစုပေါင်းပြီးသမရတယောက်ကိုလျှို့ဝှက်စနစ်နဲ့မဲပေးကြပါလိမ့်မယ်။တော်တော်ပြောရရင်တိုင်းပြည်ကိုဒီမိုကရေစီဖေဗရယ်ပြည်ထောင်စုဖော်ဆောင်မယ်တက်မတော်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးထားတဲ့ဖွဲ့စည်းပုံကိုပြင်မယ်ဆိုတာပါပဲတက်မတော်ဘက်ကတင်တဲ့သမရနဲ့အစိုးရအဖွဲ့တက်လာရင်တော့အရင်ခေတ်ပုံစံစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်ထဲတိုင်းပြည်အာဏာတရားရဂိုင်းတို့အပြည့်အဝရသွားတဲ့ပုံစံမြင်ရမှာဖြစ်ပြီးအဲ့ဒီအခြေအနေကိုဆက်ထိန်သိမ်းဖို့လိုအပ်သမျှလုပ်ကင်သွားမယ်သဘောရှိနေပါတယ်
သိပ္ပာသေးရင်တော့ကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကသူ့အနေနဲ့ပြည်내ဒီမှာဝန်ကြီးချုပ်ကိုပြည်내လွှတ်တော်ကရွေးချယ်ပေးဖို့ပုံမှန်161ကိုပြင်ဖို့ဆန္ဒရှိတယ်လွှတ်တော်ထဲမှာအားလုံးစုံစုံညီညီကိုစားပြုနိုင်ဖို့လက်ရှိကျင့်သုံးနေတဲ့မဲဆန္ဒနယ်မြေတစ်ခုမှာမဲအများဆုံးရသူအနိုင်ရတဲ့ FPTB စနစ်အစား PR လို့ခေါ်တဲ့အချိုးကျကိုစားပြုစနစ်ကျင့်သုံးဖို့ဆန္ဒရှိတယ်လို့ထုတ်ပြောထားပြီးတကယ်လို့သူသဘရဖြစ်လာရင်အဲ့ဒါတွေအကောင့်ထဲပေါ်လာမှာပြကြပါလေအဲ့ဒါကိုအသေးပြဖွင့်ဆိုရရင်ပြည်သူတွေဓာတ်ရိုက်ရွေးချယ်တင်မြှောက်တဲ့အမတ်အရေးအတွက်ကိုနည်းနိုင်သမျှနည်းအောင်လျှော့ချပြီးလွှတ်တော်ထဲမှာရွေးကောက်ခံနေသမရရွေးနိုင်အစိုးရဖွဲ့နိုင်ခြင်းနည်းသက်နည်းသွားအောင်အကောင့်တွေပုံမဲ့သဘောလဲဖြစ်ပါလေဒါမျိုးအိန္ဒိယထိုင်းနိုင်ငံမှာအာဏာသိမ်းစစ်တပ်ကဖွဲ့စည်းပုံအစ်တစ်ခုရေးဆွဲအကောင့်တွေပေါ်ခဲ့ပြီးခုဆိုပြည်သူတရက်လုံးပြန်ပြီးဆက်ကျင်တဲ့အခြေအနေတောင်ရောက်နေပါပြီအားလုံးကိုခြုံငုံသုံးသပ်ရရင်လာမယ့်2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲဆိုတာတက်မတော်ကိုနိုင်ငံရေးမှာပါဝင်မှုရုပ်သိမ်းပြီးမူလ professional တက်မတော်အဖြစ်ပြောင်းလဲလို့တဲ့အုပ်စုနဲ့စစ်ဘုတ်ရုပ်တင်တဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အရေးခေဟောင်းကလို့တရားရဂိုင်တို့အလုံးစုံအာဏာပြန်ရအောင်အားပြန်ရတဲ့ပွဲအဖြစ်ရှုမြင်နိုင်ပြီးတိုင်းသားပါတီတွေကတော့ဇပုဇက်ရနေရာကပဲပါဝင်ကပြရဖို့ရှိနေကြောင်းပါ
တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ view မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှိနေတဲ့မြစ်တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရင်တော့အခုအရင်ဆုံး view တော်ရရှိနေ Messenger ကနေစာရိုးလေးတွေရေးလာပြီးတော့မေးလာကြတာတွေကိုဖြေကြားပေးစီမှာလေ။ကိုကိုလင်းဆိုတဲ့တော်ရရှိကတော့ကျွန်တော်ရဲ့ page မှာလူကြီးမင်းရဲ့ video နဲ့စာများကိုလူကြီးမင်းရဲ့မူရင်း credit အတိုင်းမပြောင်းမလဲမရှိဘဲ 100% link အပါအဝင် YouTube ကနေ download ဆွဲပြီးတော့တင်ခွင့်ရှိမလားသိပြရတယ်ခွင့်ပြုချက်တောင်းဆိုပါတယ်ကျွန်တော်ရည်ရွယ်ချက်ကတော့တနေရာထဲမှာ link အစုံဖော်ပြပေးချင်တာပါတဲ့ဟုတ်ကဲ့ပါဒီတော့ရှင်ကိုကိုလင်းပြောထားသလို view မြန်မာဝိုင်းတင်ဆက်မှုတွေကိုမှတ်တဲ့စိတ်လုံးဝမဖုံးကွယ်ပဲနဲ့ပြန်လည်ထည့်ဆင်ပြီးတော့ဖော်ပြချင်တာဖော်ပြလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ချစ်ကိုကိုမင်းဆိုတဲ့တော်ရရှင်စာရိုးလေးတစ်စောင်ရေးလာတာကတော့မြန်မာအားသားနဲ့ပတ်သက်တဲ့သတင်းလေးတွေတင်ပေးစီချင်ပါတယ်ဟုတ်ကဲ့ပါရှင်ကျွန်တော်တို့ video ကနေပြီးတော့ပတ်စဉ်အားသားအစီအစဉ်ကိုတော့ radio ရောရုပ်မြင်သံကြားရောမှာပါထုတ်လွှင့်ပေးနေတာပါနော်မြန်မာနိုင်ငံကထူးခြားတဲ့အားကစားသတင်းမျိုးနောက်ပြီးတော့အထူးသဖြင့်တော့နိုင်ငံတကာအားကစားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ဒီစီစဉ်ကိုကျမတို့ရဲ့ radio ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေအပြင်ကျမတို့ VOA မြန်မာဝိုင်း website စာမျက်နှာနဲ့ VOA Facebook စာမျက်နှာပေါ်မှာကြည့်ရှုပြီးတော့နားဆင်နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်ကတော့ရင်းမျိုးသူဆိုတဲ့ Facebook account ပါရှင်ဖြစ်ပါတယ်။သူက အကောင်လုံးအစီအစဉ်တင်ဆက်တာရသဘောကျပါ၏တဲ့တခါတလေမြန်မာနိုင်ငံအကြောင်းတိုင်းရတကသတင်းတွေကဆောင်းပါးတွေကိုမူရင်းအပေါ်မှာပြတင်ဆက်တာကိုလူတွေကနားလည်မှုလွဲပြီးတော့ကြံ့ကြံ့တဲ့စကားလုံးတွေနဲ့ပက်ချက်ရေးပြီးတော့တုံ့ပြန်ကြတာတွေတွေ့ရင်တော့စိတ်မကောင်းပါဘူးတဲ့သတင်းထုတ်လွှင့်တင်ဆက်မှုရဲ့သဘောတရားကိုအားလုံးသိထားဖို့လိုပါတယ် view ရဝိုင်းတော်သားတွေကျန်းမာကြပါစေဆိုပြီးတော့ရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်ပြောသလိုမျိုးနိုင်ငံတကာသတင်းတွေမှာပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုတင်ပြတဲ့အခါမှာဒီကျမတို့ view ရင်းမြန်မာပိုင်းကအော်ဖြစ်ပါတယ်ဆိုပြီးတော့ဒီဒေါ်လာထွက်ဆင်းဆိုပြီးတော့ဒီတော့ရှင်ပြောသလိုပဲရိုင်းဆိုင်တုံ့ပြန်ရေးကြတာတွေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီသတင်းသဘောတရားကိုနားလည်တဲ့သူတွေကတော့လည်းအများကြီးရှိနေသေးတာမလို့ဟိုအထင်လွဲမှပြရေးတဲ့သူတွေလည်းဒီနေ့တော့သူတို့လည်းတင်သိသွားလိမ့်မယ်လို့ပဲကျမတို့ယူဆမိပါတယ်နော်အခုလိုစာရေးပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်ကတော့အားပေးပါတယ် VOE တဲ့အစီအစဉ်တွေကိုအမြဲအားပေးနေပါတယ်။တောင်းတွေဘလောက်ဖွင့်မလဲဆိုတာတည်ချင်ပါတယ်။နောက်တစ်ခုကလိုင်းမော်ကနေပြီးချင်းငွေတွေလုပ်ငန်းတွေတရားဝင်လုပ်ငန်းလုပ်နေတာလားဖွင့်ထားတာတကယ်ပါလားတဲ့။ဟုတ်ကဲ့လိုင်းမော်ကနေပြီးတော့လုပ်တာတွေကတော့တကယ်ဘန်ကမဟုတ်ဘူးဆိုရင်တော့အစ်စ်အမှန်လို့ပြောရတာခက်ပါရဲ့နော်ဒါကြောင့်မလို့မလုပ်တာကောင်းပါရဲ့နောက်ចောင်းနေပြီတော့ပြန်ဖွင့်မလဲဆိုတာမြန်မာနိုင်ငံကိုမေးတာလားဒါမှမဟုတ်တခြားနိုင်ငံတွေကចောင်းနေပြီတော့ဖွင့်မလဲဆိုတာမေးတာလားဆိုတာရှိပါတယ်မြန်မာနိုင်ငံကတော့အခုလောလောဆယ်ကိုဗစ်ရောဂါကူးစက်မှုအခြေအနေတွေဆိုးနေတဲ့အတွက်ကြောင့်မလို့ចောင်းနေပြန်ပြောပြန်ဖွင့်မလဲဆိုတာတိတ်ပြောတော့မှန်းလို့မရပါဘူးနော်ဟိုအမေရိကန်ပြည်အောင်စုမှာယောဂါကနည်းနည်းလေးငြိမ်နေတယ်ဆိုတာတော့မှကျောင်းတွေကပြည်내တစ်ခုနဲ့တစ်ခုအလိုက်ကျောင်းတွေပြန်ဖွင့်တာမဖွင့်ဘူးဆိုတာရှိပါတယ်။ဒီယောဂါကူးစက်မှုအခြေအနေပေါ်မှာမူတည်နေပါတယ်။အဲဒါကြောင့်မလို့ဘယ်ဟာမှတန်အပြောလို့မရပါဘူးရှင်။ကိုဗစ်ဆိုလို့ဒီကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ကလည်းအခြေအနေကကောင်းလာတယ်လို့မရှိသေးပဲနဲ့မြန်မာနိုင်ငံမှာတော့ပထမတစ်ခေါက်ကမဆိုးပေမဲ့အခုတကြောပြန်ဒုတိယလိုင်းဖြစ်နေတဲ့ကိုဗစ်ယောဂါကူးစက်ပြန့်နှံ့မှုမှာတော်တော်လေးအခြေအနေဆိုးနေပါရဲ့နော်။ကိုဗစ်ယောဂါနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သောရရှင်တယောက်ရေးလာတာကတော့မင်္ဂလာပါခင်ဗျာတဲ့ကျွန်တော်က VOA ရဲ့အမာခံပရိသတ်ပါနေတိုင်းလိုလိုလဲအစီအစဉ်နေနားထောင်ပါတယ်တဲ့ဒါဆိုတော့စာလေးပြန်ကြားပေးတာကြားမယ်ထင်ပါတယ်ကိုဗစ် -19 နဲ့ပတ်သက်တဲ့သတင်းတွေနားထောင်တိုင်းမှာတရုတ်နိုင်ငံမှာယောဂါဝင်တာဖြစ်တဲ့သူတွေအကြောင်းသိမှပါသလိုပဲနော်တဲ့မြန်မာနိုင်ငံအပေါင်းအဝင်တခြားနိုင်ငံတွေအကုန်လှိမ့်ခံနေရပြီးတော့တရုတ်နဲ့ပတ်သက်ပြီးကိုဗစ် -19 အကြောင်းမကြားရလို့မေးကြည့်ရပါတယ်ဟုတ်ကဲ့ COVID-19 ကတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်ပွားတာဖြစ်ပေမဲ့တရုတ်အစိုးရကချက်ချင်းဆိုသလိုတော်တော်တင်းတင်းကျပ်ကျပ်ထိန်းချုပ်ပြီးတော့သူတို့စီကနေပြီးတော့ရောဂါကပျောက်ကင်းလူနေပါဖြစ်သွားခဲ့တာပါဒါကြောင့်မလို့လဲတရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကတခြားနိုင်ငံတွေထက်စာရင်သိပြီးတော့မကြီးလာတာမလို့မပါတာဖြစ်ပါတယ်အခုတော်တော်တရုတ်နိုင်ငံမှာပြန်ပြီးတော့ရောဂါကူးစက်မှုတွေဖြစ်ပွားနေတဲ့သတင်းတွေပြန်ပြီးတော့တက်လာနေပါတယ်နော်ဒါမဲ့လဲအိန္ဒိယနိုင်ငံတို့နောက်ပြီးအမေရိကန်ပြည်အောင်စုဘရာဇီးလ်ဒီလိုမျိုးအကြီးအကျယ်ကိုဗစ်ကိုကူးစက်ပြန့်နှံ့တဲ့နိုင်ငံတွေနဲ့ရှင်တော့တရုတ်နိုင်ငံကမပြောပါလောက်ဘူးဖြစ်ပါတယ်ရှင်ဒါနဲ့ကိုဗစ်ကာလဒီလုပ်ငန်းတွေရန်နာထားရပြီးတော့အလုပ်တွေလည်းမလုပ်ရတဲ့အချိန်မှာအစိုးရကထောက်ပံ့ကြေးငွေတက်နိုင်သလောက်ဒီလိုအပ်တဲ့သူတွေအတွက်ပေးပို့ပါရနော်ဒီမှာနိုင်ငံတော်ကပေးတဲ့ထောက်ပံ့ကြေးငွေမရပါဘူးဆိုတော့ရေးလာတဲ့စာရင်းမကြာခဏရရှိပါတယ်သူကတော့သူတို့နေတဲ့မြို့နယ်မှာဘယ်သူမှမရပါဘူးဆိုပြီးတော့အခုလိုမျိုးရေးလာတာပ
ါမင်္ဂလာပါ view ရေကျွန်တော်တို့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်းတုံးကြီးရွာမှာတော့နိုင်ငံတော်ကထောက်ပံ့ပေးတဲ့ငွေတွေကိုစင်ရသားလက်လုံလက်စားတသက်မဝေဘဲနဲ့တရွာလုံးကိုဝေပစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အုတ်ချွေမှုကမရှိစင်းရသားတွေကိုစင်းလာပေးလဲပါပြောတော့မရှိစင်းရသားတတ်မဟုတ်ပဲနဲ့လေပန်ရှင်တွေကကားပန်ရှင်တွေပါစင်းသွားပေးကြပါတယ်ကျွန်တော်တို့ရွာမှာအင်ဂျီ200ရှိပါတယ်စင်းရသားလက်လုံလက်စားက80ကျော်ရှိပါတယ်စင်းသွားပြီးတော့လက်လုံလက်စားရောချမ်းသာတဲ့သူရောဥယျာဉ်130သွားပေးပါတယ်အမှန်တကယ်ရတော့အထက်ကတိုင်တောင်ကို2000နှုန်းနဲ့43အင်တောင်စုစာချပေးပါတယ်အင်တောင်စုများလို့ဆိုပြီးတော့အထက်ကဖြတ်ချတာပါဘူကဖြတ်တာလားတိုင်းကဖြတ်တာလားမြို့နယ်ကဖြတ်တာလားဆိုတော့လေကျွန်တော်တို့ကမသိရပါဘူးဒါကြောင့်မို့လို့စင်ရသားတက်တက်အိမ်တော်စုစီရင်ကိုအတိအကျဖြစ်အောင်စီရင်ပြုစုပေးပါလို့အထက်လူကြီးတွေကသိအောင် VOE ကတစဉ်တင်ပြလိုက်ပါတယ်ဗ
ျသူတို့ဒေတာမှာဒီထောက်ပံ့ကြီးပေးအပ်တဲ့နေရာမှာမျက်မျက်တတာပေးအပ်မှုမရှိပါဘူးဆိုပြီးတော့အခုလိုရေးပြီးတော့တိုင်တန်းလာတာဖြစ်ပါတယ်မကွေးတိုင်းဒေတာကြီးစင်ပေါင်ဝဲမြို့နယ်မောင်တုံးကျေးရွာကတော်ရရှင်ဖြစ်ပါတယ်
ဒီနေ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေအစာရေးကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်ကျွန်တော်အီခွမ်းမှာဆိုပြီးရေးလာတဲ့သတင်းရှင်သူရဲ့နာမည်ကိုဗမာလိုရေးပေးတဲ့အတွက်ကျွန်မကကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့သူရဲ့ Facebook အကောင့်မှာဒီအီခွမ်းကိုသူစလုံးတော်အင်္ဂလိပ်လိုပေါင်းထားတာပါဒါပေမဲ့ကျွန်မအတန်ထွက်ကြည့်ရတကယ်တော့တခြားစီပါအစာရေးအောင်ဆုံးမှာကျွန်တော်မှာသူကကျွန်တော်ရဲ့နာမည်အီခွမ်းမှာဆိုတော့အော်သူရဲ့နာမည်အမှန်အဲ့လိုအတန်ထွက်ရတာပဲဆိုတာသိပြီလို့ပါဒါကြောင့်မလို့တခါတလေသတင်းရှင်တွေအင်္ဂလိပ်လိုနာမည်ရေးလာတဲ့အခါမှာကျွန်မအတန်
ထွက်မယ်လို့ထင်ပါတယ်နော်ဒီသတင်းရှင်ကိုအီခွန်းကမင်္ဂလာပါဗျူအေဒါပထမဦးဆုံးဗျူအေကိုစာရေးသားပေးပို့တာပါဗျူအေတင်ဆက်တဲ့အစီအစဉ်အားလုံးကိုကြိုက်နဲ့သက်ပါတယ်ဗျူအေကိုအမြဲတမ်းနားထောင်ပါတယ်ကျွန်တော်တို့ရောမှာဖုန်းလိုင်းမရလို့ဗျူအေတင်ဆက်တဲ့သတင်းကိုရေဒီယိုနဲ့သာနားထောင်ရတာပါ
ဟုတ်ကဲ့ပါကိုကြီးခွင့်ရေကျမတို့ VOA ကတော့ဒီအားကစားသတင်းတွေကိုနေ့စဉ်ထုတ်လွှင့်ပေးပါတယ်။ဒါပြင်အပတ်စဉ်အစီအစဉ်အဖြစ်နဲ့ဆိုရင်တော့ရေဒီယိုမှာရောရုပ်မြင်သံကြားမှာပါအပတ်စဉ်အားကစားအစီအစဉ်ထုတ်လွှင့်ပေးပါတယ်။များသောအားဖြင့်အများသောအားဖြင့်ဆိုတာအမြဲတမ်းလိုလိုပါကိုရန်နိုင်တင်ဆက်ပေးတာဖြစ်ပါတယ်။တခုတော့ရှိရပါလိမ့်ဒီကျမတို့ VOA ကသတင်းဗဟုသုတနိုင်ငံရေးဖြော်
အချင်းတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်နေကိုပိုင်မြင့်နေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ပြီးရေးလာကြတဲ့စာရီကိုလည်းဖီယိုကလက်ခံရရှိပါတယ်။အဲ့ဒီခါစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သရရှင်မျက်မိုးဆိုတဲ့သရရှင်ကညီမနိုင်ငံကအချင်းတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြည့်အာရုံနေတဲ့ပုံရှိတယ်ဆိုတာသူရဲ့စာမှာတွေ့ရပါတယ်။အရင်နှစ တာပါတဲ့ဟုတ်ပါတယ်အခွန်မဲရှိတော့ရဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်လဲတိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုံနေရအောင်ပါပ
ါဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လဲအခွန်တွေပဲကျန်တော့ရဲ့လို့ရေးလာတာပါတော်ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာဒေသတော်ရရှိနေတဲ့မြစ်တာဒေသဆောင်တချင်းလေးတပုတ်နဲ့လည်းဖြောပြပေးသွားအောင်မှာဖြစ်ပါတယ်။မောင်ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေရဲ့လက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်ဒီတော့ရှင်နေတွင်ဒီပေါ်ပါမြစ်တာဒေသဆောင်မြန်မာတချင်းလေးတို့နဲ့ဖြောပြပေးခြင်းပါတယ်ရှင်တလောက Facebook မှာတော်တော်လေးကိုရေပန်းစားသွားတယ် Gravity အပြင်ဘက် Control ဆိုတဲ့စားသားလေးနဲ့တချင်းလေးဖြစ်ပါတယ်တချင်းရဲ့ခေါင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါတယ်ထက်ရန်တီဆိုထားရဲ့နှေးသွားတယ်ဆိုတဲ့တချင်းလေးကိုနားထောင်ကြည့်ပါဦးနော်
Gravity in my home, 每日就飘来带来你多爱。
ဒီဆိုရင်နှေးသွားရယ်ဆိုတဲ့တခြင်းနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ထွတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ www.bamis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
ခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ အရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာကမ္ဘာအကြီးဆုံးရေပန်းကြီးတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ ယူရိုးနိုင်ငံကအမှုပညာရှင်တယောက်ဟာကော်ဖီအမှုန့်တွေအရေတွေသုံးပြီးပကြီးဆွဲနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။
အရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာကမ္ဘာအကြီးဆုံးရေပန်းကြီးတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီရေပန်းကိုတော့အကျယ်ပေ1000လေးတောင်ကျော်ပတ်လည်ရှိတဲ့ဖမ်ဂျူမာရီယန်ပင်လယ်ကမ်းစပ်နေရာမှာဆောက်လုပ်ထားတာဖြစ်ပြီးဖမ်ဖောင်တိန်လို့နာမည်ပေးထားပါတယ်။တောင်ကိုရီးယားနိုင်ငံကဘန်ပိုမွန်လိုက်ရေဘူးရေပန်းကိုကျော်ဖြတ်ပြီးဂင်းနေကမ္ဘာစံချိန်တင်ဖို့အတ ေးမှုတူကပြောပါတယ် LET မီလုံပေါင်း3000ကျော်လဲတက်ဆင်ထားပြီးပြီးခဲ့တဲ့သတင်းပတ်ကပဲဖွင့်လှစ်ခဲ့တာပါဒီရေပန်းဖွင့်ပွဲကိုတော့ Internet ဆာမျက်နှာမှာလဲဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်ဒီနှစ်ပတ်လုံးအများပြည်သူကြည့်ရှုနိုင်အောင်ပြသထားမှာဖြစ်ပြီးနိုင်ယူဝတ်တခါတေးခီတာနဲ့ရေပန်းတွေရဲ့လှုပ်ရှားမှုကိုပြသထားမှာဖြစ်ပါတယ်ရှင်
ရှင်းလန်းနိုင်ငံမြောက်ပိုင်းကလက်ပလန်ဒေတာမှာဥဒရအလင်းတန်းလို့ခေါ်တဲ့မြောက်ဘက်ကအလင်းတန်းတွေကိုပြီးခဲ့တဲ့အပတ်ကကောင်းကင်ယံမှာတွေ့ခဲ့ရပါတယ်။အစိမ်းရောင်တွေဖြာထွက်နေပြီးအဖြူနဲ့ခရမ်းရောင်တွေကိုလည်းတင်တွေကြားတဲ့ကအာတိတ်ဆက်ဝိုင်းကောင်းကင်ယံမှာတွေ့ခဲ့ရတာပါ။အရိုရာဘိုရဲလီစ်လို့ခေါ်ဆိုကြတဲ့ဒီမြောက်ဘက်ကအလင်းတန်းတွေဟာနေစီကအလင်းတန်းအမှုန်တွေနဲ့ကမ္ဘာမြေကြီးရဲ့ဓာတ်ငွေ့တွေထိတွေ့တဲ့အခါပေါ်ထွက်လာတတ်တာပါ။နေအောင်ကြီးအလင်းနှံအမှုန်လေးကဘာမြေကြီးကိုတိုက်ရိုက်မထိတွေ့နိုင်အောင်ကဘာမြေကြီးကထွက်တဲ့တန်လိုက်ဆက်ကွင်းကကာကွယ်ထားတာဖြစ်ပြီးတော့တောင်ဝင်ရိုးစွန်းနဲ့မြောက်ဝင်ရိုးစွန်းတန်လိုက်ဆက်ကွင်းအစနေရာတွေမှာတော့နေအလင်းနှံနဲ့ကဘာလေတို့ထိတွေ့မှုကို
အခုလိုအရောင်ဆုံးရှိတတ်တဲ့အလင်းတန်းတွေအဖြစ်မြင်ရတာပါခင်ဗျာ
။ဒီလိုနဲ့ကအမှုပညာရှင်တယောက်ဟာကော်ဖီမုန့်နေအရေးတွေနဲ့ပကြီးဆွဲနေပါတယ်။တခြားပကြီးစရာတွေလိုရေစေးစီစေးအခရိလစ်တွေနဲ့ဆွဲတာမဟုတ်ပဲကော်ဖီမုန့်တွေကိုသုံးပြီးလူပုံတူတွေထင်ရှားသူတွေရဲ့ပုံတွေကိုဆွဲပေးနေတာပါ။ဘတ်စရာမျိုးကအသက်22နှစ်အရွယ်ကာစင်ဆူလိုင်မန်ဟာထူးခြားပြီးတခြားသူတွေနဲ့မတူအောင်အခုလိုဖန်တီးခဲ့တာလို့ပြောပါတယ်။ပုံတူတစ်ခုရေးဆွဲမယ်ဆိုရင်အနည်းဆုံး2နာရီလောက်တော့အချိန်ရပြီးပုံတူပေါင်း100ကျော်ရေးဆွဲခဲ့ပါတယ်။လက်တလုံးမှာတော့တခြားပကြီးစရာတွေနဲ့အတူပူပါမီမျိုးရပကြီးရေးဆွဲနည်းတွေကိုလည်းအသုံးပြုနေတယ်လို့ဆူလိုင်မန်ကပြောပါတယ်။နေစကလေးကပကြီးကိုဝါသနာပါခဲ့ပြီးအခုလိုကော်ဖီနဲ့တမှုထူးခြားအောင်ရေးဆွဲခဲ့တဲ့အတွက်လည်းလူအပ်တဲ့ဝင်ငွေရှာနိုင်ခဲ့တယ်လို့သူကပြောပါတယ်။ကြည်ပုံတူတကားကိုခက်ခဲမှုအပေါ်မူတည်ပြီး10ဒေါ်လာကနေ15ဒေါ်လာယူတယ်လို့လဲဆူလိုင်မန်ကပြောပါတယ်ရှင
်။စင်ကာပူနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကန့်သတ်ချက်တွေကြောင့်နိုင်ငံပြင်ပကိုခရီးသွားလို့မရတဲ့သူတွေလေယာဉ်ပေါ်မှာစားတောက်နိုင်တဲ့စားတောက်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။စင်ကာပူလေကြောင်းလိုင်းကစီစဉ်တာဖြစ်ပြီးတော့ A380 Airbus လေယာဉ်ကြီးတွေပေါ်မှာစားတောက်ရမှာပါ Restaurant A380 Changi လို့နာမည်ပေးထားတဲ့ဒီစားတောက်ဆိုင်မှာစင်ကာပူလေကြောင်းလိုင်းရဲ့နာမည်ကြီးကျက်စာတေးကင်နဲ့တခြားအာရှအစားတောက်တွေမှာယူစားတောက်နိုင်ပါတယ်။ရိုးရိုးတန်းကလူတွေအတွက်တစ်ယောက်ကိုဒေါ်လာ40လောက်ကျသင့်မှာဖြစ်ပြီးတော့အထက်တန်းကလူတွေအတွက်ကတော့တစ်ယောက်ကိုဒေါ်လာ480လောက်ကျသင့်မှာပါ။လေယာဉ်ပေါ်မတက်ခင်ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဖို့အစီအမံတွေဖြစ်တဲ့အပူချိန်စစ်တာခက်ခါဝါနေတာစတဲ့စည်းကမ်းတွေကိုလိုက်နာရမှာပါ။လေယာဉ်နှစ်စီးကိုအသုံးပြုပြီးအော်တိုဘာလ24ရက်ပိတ်ရက်နဲ့နိုဝင်ဘာလ1ရက်ပိတ်ရက်တွေမှာဖွင့်လှစ်ထားမှာဖြစ်ပြီးတော့တစ်ချိန်ကိုလူအယောက်900လောက်ဧည့်ခံခဲ့ပါတယ်ခင်ဗျာ
現在將阿西森尼古 Democratic 民馬丹 DVV 預算欄ကနေဖမ်းယူကြည့်ရှုနိုင်ပါ ರಿ DVV 預算ခြောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါ ರಿ ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်သမ္မတရွေးကောက်ပွဲကိုအင်ကာနဲ့မှချင်းပါတော့မှာဖြစ်ပြီးတနင်္ဂနွေနေ့မှာလဲ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြိုင်ဘက် Joe Biden တို့ဟာသူတို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေကိုသွားရောက်ပြီးအပြိုင်မဲဆွယ်နေကြပါတယ်။သမ္မတ Trump က Michigan, Iowa, North Carolina, Georgia နဲ့ Florida ပြည်နယ်တွေမှာလူလူစုဝေးပွဲတွေကျင်းပနေပြီး Joe Biden ကတော့ Pennsylvania ပြည်နယ် Philadelphia မှာမင်ကွန်းပြောကြားမှာဖြစ်ပါတယ်။ဗြိတိန်ဟာကမ္ဘာတစ်လုံးမှာ COVID-19 အကူအဆက်ခံရလို့တပန်းကျော်သွားတဲ့နဝမမြောက်နိုင်ငံဖြစ်လာပါပြီ။တနင်္ဂနွေနေ့အစောပိုင်းမှာပဲဗြိတိန်နိုင်ငံမှာဒီရောဂါအကူအဆက်ခံရလို့တပန်းကျော်ရှိပြီးသေဆုံးသွားသူက4000ခွဲကျော်ဖြစ်သွားခဲ့တာပါ။ဒီရောဂါကူးစက်မှုဒုတိယအကြီးတိုးလာနေတာကြောင့်တနင်္ဂနွေလုံးတိုင်းတန်းနဲ့လော့ကဒေါင်းချပိတ်ပင်မှုတောင်းဆိုမှုတွေသတင်းပတ်နဲ့ချိန်ကြားခဲ့ပြီးတဲ့နောက်မှာစနေနေ့ကတော့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကဥရောပဒေသရင်းနိုင်ငံတွေဖြစ်တဲ့ပြင်သစ်ဂျာမနီနဲ့ဘယ်လ်ဂျီယမ်တို့လိုပဲတနင်္ဂနွေလုံးတိုင်တန်နဲ့ပိတ်ပင်မှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒီသတင်းမှာစတင်တဲ့ဒီတမ်းမြင့်မင်းဟာတလချမ်းမြင့်မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံလိုဒီရောဂါအခုဆက်ခံလို့တတန်းကျော်တဲ့နိုင်ငံတွေကတော့ American, India, Brazil, Russia, ပြင်သစ် Spain, Argentina နဲ့ Colombia နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာနေ့စဉ်ရာနဲ့ချီပြီးဆက်ရှိနေပါတယ်။ November 10ရက်ကျင်းပမယ့်ရွေးကောက်ပွဲနေ့ရောက်ရင်ပြည်သူ့ရဲ့ကျန်းမာရေးဆိုင်ရာစီမံစည်းကမ်းတွေသတိမလစ်စေဖို့ကျန်းမာရေးဝန်ကြီးဌာနနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးမဲယုံတဝိုက်မှာအထူးရဲတပ်ဖွဲ့ဝင်တွေနဲ့ကူညီသတိပေးသွားမယ်လို့ကျန်းမာရေးဌာနပြောခွင့်ရက VOA ကိုပြောပါတယ်။အခုချိန်ထိဒီရောဂါကူးစက်ခံရသူစုစုပေါင်း 9,300 ကျော်ရှိပြီးသေဆုံးသူက 1,258 ယောက်ရှိသွားပါပြီ။
ထိုင်းပြည်ရဲ့လုပ်ပိုင်ခွင့်အာဏာကိုကန့်တတ်လျှော့ချဖို့အတွက်လာပေါင်းများစွာဆန္ဒပြတောင်းဆိုနေသူတွေကိုသူ့အနေနဲ့မေတ္တာမပြတ်ဘဲချက်ခင်မှာကြောင့်ထိုင်းပြည်ရဲ့မဟာဝစီယလောင်ကောင်ကပထမဆုံးချိန်ဖြစ်တဲ့လူ့တိရှင်ကြားပြောဆိုပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဗီအိုအေမြန်မာပိုင်းထုတ်လွှ
ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပ
This program has come to you from the Voice of America, Washington.